Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ်မေလ5ရက်အင်္ဂါနေ့နနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ2432နဲ့49ရိုးကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်ဗျာကျွန်တော်ဆမိုးပြီပါအခုမနေ့ဖက်နိုင်ငံတကာသတင်းတွေကိုကုညံဝဲအောင်နဲ့တူတင်ပြတော့မှာဖြစ်ပါတယ်စေဝင်စားစရာသတင်းတွေကတော့အမေရိကန်ပြည်တော်စုကအာဖရိကအတွက်ကုညီထောက်ပံ့မှုအတွက်ဒေါ်လာတန်ပေါင်းများစွာပေးဖို့ရှိတယ်ဆိုပြီးတော့ကင်ညာနိုင်ငံမှာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်နီပေါ်နိုင်ငံမှာတော့အင်အားပြင်းငရင်ကြောင့်တည်ဆုံးတဲ့သူအရေးအတွက်ဟာနိုင်ငံသားတွေအပါအဝင်8300ကျော်သွားပြီဖြစ်ပါတယ်အဲ့ဒီလိုလူတွေတည်ဆုံးရဲ့အပြီးမှာနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကနီပေါ်နိုင်ငံကတင်ရှိနေတဲ့အကျွေးတွေကိုရှော့ပေးကြဖို့ဆိုပြီးတော့တောင်းဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့ထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီဦးဆက်မိုးဝေမြန်မာဆွေရတက်တွေနဲ့တိုက်ပွဲဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ NCCT ကနေနှုတ်ထွက်ဖို့ရှိနေပါတယ်ဘာကြောင့်ပါလဲ
ဘာသာညီလာခံကိုကျွန်တော်ဖွဲ့ပြီးမတက်ဖို့ UBDL ကဝါဟိုလမ်းကပြောကြတာရှိတယ်အဲဒီကြည့်ချင်းအဖြစ်ဒီ UBDL ကကျွန်တော်ဖွဲ့ပေါ်မှာမြို့တမှုကျွန်တော်ထင်ရတာပေါ့နော
်တအောင်းပလောင်တက်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ပါတရင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်မြန်မာနိုင်ငံမှာအဆိုးရွားဆုံးဘေးအန္တရာယ်ဖြစ်ခဲ့တဲ့နာဂစ်မုံတိုင်းတိုက်ခိုက်ခဲ့တဲ့ခုနှစ်နှစ်ပြည့်မှာမုံတိုင်းဒုက္ခသည်တွေရဲ့ဘဝပြန်လည်ထူထောင်ရေးအခြေအနေတွေဘယ်လိုရှိပါသလဲဆိုတာကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍနဲ့အတူအပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝင်းနဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင်
အမေရိကန်ပြည်ထောင်စုကအာဖရိကအတွက်ကူညီထောက်ပံ့မှုအသစ်ဒေါ်လာတန်ပေါင်းများစွာပေးဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတနင်္လာနေ့ကင်ညာနိုင်ငံမှာနိုင်ရိုဘီမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောကြားလိုက်ပါတယ်။ကင်ညာနိုင်ငံမှာရှိနေတဲ့ဒုက္ခသည်6သိန်းအတွက်အကူအညီပေးနေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကိုထပ်တိုးအကူအညီပံ့ပိုးမှုဖြစ်အမေရိကန်ဒေါ်လာ45သန်းပေးမယ်လို့ဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ်။ဒုက္ခသည်တွေကိုလက်ခံကူညီမှုပေးနေတဲ့အတွက်ကင်ညာအစိုးရကိုလည်းချီးကျူးစကားပြောဆိုလိုက်ပါတယ်။တင်းလင်းလာနေမနေ့စောစောပိုင်းမှာဝင်းကြီးကယ်ရီဟာနိုင်ရိုဘီမှာရှိတဲ့အမေရိကန်တန်ယုံကို1998ခုနှစ်ကဘုံခွဲတက်ခတ်ခံခဲ့ရစဉ်နောက်ပိုင်းမကြခင်ကအကြမ်းဖက်တက်ခတ်မှုတွေမှာတေဆုံထိခိုက်ဒဏ်ရာရခဲ့သူတွေအလုံးကိုဂုံပြူစကားပြောကြခဲ့တယ်လို့အမေရိကန်ပြည်ထောင်စုဟာအကြမ်းဖက်မှုတက်ဖြတ်ရေးကိုဆက်လက်ကူညီသွားမှာဖြစ်တယ်လို့ဂရုပြုပြောဆိုခဲ့ပါတယ်။မစ္စတာကယ်ရီဟာတန်ယုံဘုံခွဲတက်ခတ်မှုမှာတည်ဆုံခဲ့သူတွေအတွက်အမှတ်တရပြုလုပ်ထားတဲ့နေရာမှာပန်းကွေချခဲ့ပြီးတော့အကျန်းဖက်သမားတွေဟာကြဆုံးကြရမှာဖြစ်တယ်လို့အနာဂတ်မှာသူတို့အတွက်နေရာမရှိပါဘူးလို့လည်းပြောကြားသွားပါတယ်။စစ်သွေးကြွတွေဟာတက်ခတ်မှုတွေအကြိမ်များစွာပြုလုပ်ခဲ့ပါတယ်။2013ခုနှစ်မှာနိုင်ရိုဘီမှာရှိတဲ့ Westgate Mall ကိုစီးနှင်းသိမ်းပိုက်ခဲ့တယ်လို့ပြီးခဲ့တဲ့လအတွင်း Garissa တက်ကတူကိုလည်းတိုက်ခိုက်ခဲ့ပါတယ်။
ဒီပေါ်နိုင်ငံမှာဧပြီလ25ရက်နေ့ကလှုပ်ခတ်ခဲ့တဲ့ငလျင်တန်းကြောင့်အခုဆိုရင်တည်ဆုံးသူ8300ကျော်ရှိသွားပြီဖြစ်တယ်လို့နီပေါ်အစိုးရကသတင်းထုတ်ပြန်ပါတယ်။ဟီမွန်တာတောင်တက်လန်တဝိုက်တောင်ပေါ်ကကျလာတဲ့ကြောက်တုံးကြီးတွေအောက်ပြီးတည်ဆုံးနေတဲ့နောက်ထပ်အလောင်းတရာကိုပါထည့်တွက်ရင်တည်ဆုံးသူ8365ဦးရှိသွားပြီဖြစ်ပါတယ်။အဲဒီထဲမှာနိုင်ငံသားတွေအများအပြားပါဝင်ပါတယ်။အခုအချိန်ထိတော့ဥရောပတိုက်သားအယောက်60လောက်ပျောက်ဆုံးနေသေးပဲလို့ EU တာဝန်ရှိသူတွေကပြောပါတယ်။ကတ္တမန္တုမြို့တော်နဲ့မိုင်40အကွာမှာအသက်102နှစ်အရွယ်ရှိတဲ့အဖိုးအိုကိုအပြိုအပြက်ပုံတွေအောက်အခြားတည်ဆုံးသူ3ဦးကြားမှာအသက်ရှင်လျက်တနင်္ဂနွေနေ့ကပြန်ရှာတွေ့ခဲ့ပါတယ်။ငလျင်တန်းကိုကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီဖို့မေလ3ရက်နေ့တုန်းကအမေရိကန်စစ်လေယာဉ်တွေနီပေါ်နိုင်ငံကိုရောက်ရှိလာပါတယ
်။နီပေါ်နိုင်ငံမှာအင်အားပြင်းထန်တဲ့မင်းငလျင်လှုပ်ခတ်ခဲ့ပြီးတဲ့နောက်လူပေါင်း9000ကျော်တည်ဆုံးကထောင်ပေါင်းများစွာထိခိုက်ဒဏ်ရာအနာတရားတွေဖြစ်ခဲ့ရတဲ့အပြင်အိုးအိမ်တွေပျက်စီးဆုံးရှုံးခဲ့ရပြီးတဲ့နောက်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတခုနဲ့ဘာသာရေးအသင်းအဖွဲ့တွေကနီပေါ်နိုင်ငံကတင်ရှိနေတဲ့အကျွေးတွေကိုရော့ပေးကြဖို့တောင်းဆိုလိုက်ပါတယ်။ Jubilee Network USA အဖွဲ့ဟာဘာသာရေးအဖွဲ့တွေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေဆင်းရဲမွဲတေမှုပပျောက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ညွန်ပေါင်းအဖွဲ့အစည်းဖြစ်ပါတယ်။မင်းငလျင်မလှုပ်ခတ်ခင်တုန်းကနီပေါ်နိုင်ငံဟာနိုင်ငံတကာကငွေကြေးချေးငှားသူတွေထံကနေနှစ်စဉ်ဒေါ်လာတန်း220ကိုအကျွေးပြန်ဆက်နေရတယ်လို့ညွန်ပေါင်းအဖွဲ့အစည်းရဲ့အမှုဆောင်ဒါရိုက်တာ Eric Lee Compit ကပြောဆိုပါတယ်။နောက်ပိုင်းမှာအဲ့ဒီလိုထပ်ပြီးတော့ပေးဆောင်နေရမယ့်အကျွေးတွေကိုနိုင်ငံပြန်လည်တည်ဆောက်ရေးလုပ်ငန်းတွေမှာအသုံးပြုဖို့ဖြစ်တဲ့တယ်လို့သူကပြောပါတယ်။နိုင်ငံတကာအနေနဲ့ငွေကြေးချေးငှားသူတွေဟာ အနောက်အာဖရိကအီဘိုလာရောဂါစူးစိုးရွားရွားဖြစ်ပွားခဲ့ခြင်းတုန်းကအဲ့ဒီမှာရှိတဲ့နိုင်ငံတွေကပြဖို့ရှိတဲ့အကျွေးတွေကိုရော်ပေးခဲ့တယ်လို့မစ္စတာကွန်ပီကပြောဆိုခဲ့ပါတယ်။နီပေါ်နိုင်ငံမှာလူပေါင်း28တန်းနီးပါးရှိခဲ့ပြီးမြင်းကလေးတန်းမခံခဲ့ရစဉ်အချိန်ကနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာငါးကြာခိုင်နှုန်းရှိတယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်ခင်ဗျာ။
African American လို့ခေါ်တဲ့ American လူမင်းနဲ့ Latino လို့ခေါ်တဲ့ Latin နွယ်ပွား American နိုင်ငံသားအမျိုးသားတွေဟာမျိုးကလေးကအခက်အခဲတွေနဲ့ရင်ဆိုင်ခဲ့ကြရတဲ့အပြင်ရဲတပ်ဖွဲ့ရဲ့မတရားပြုမှုဆက်ဆံတာကိုလည်းခံကြရတယ်လို့ American သမ္မတ Barack Obama ကပြောကြားလိုက်ပါတယ်။လူနည်းစုဝင်လူငယ်တွေဟာခံမာတဲ့အကြောင်းပြချက်မရှိဘဲရဲတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးထောင်ချခံရတယ်လို့နယူးယောက်မြို့မှာကျင်းပတဲ့လူနည်းစုလူငယ်များအစည်းအဝေးပွဲတွင်သမ္မတ Obama ကပြောကြားလိုက်တာဖြစ်ပါတယ်။ဒီလိုပြုမှုဆက်ဆံခံရတဲ့အတွက်ဘော်တီမိုးနဲ့မစ်ဇိုရီပြည်နယ်ဖာဂူဆန်မြို့တွေမှာအကြမ်းဖက်စုပ်မှုတွေဖြစ်လာရတာလို့သမ္မတ Obama ကထောက်ပြပါတယ်။လူငယ်တွေမှာပြောစရာတွေအများကြီးရှိနေပြီးသူတို့ပြောတဲ့အကြောင်းအရာတွေကလည်းအင်မတန်အကြောင်းပြချက်ခံလုံပြီးထိရောက်တယ်လို့လူငယ်တွေနဲ့တွေ့ဆုံခဲ့တဲ့သမ္မတ Obama ကသတင်းတောက်တွေကိုပြောပါတယ်။လူတိုင်းအောင်မြင်ဖို့အတွက်လူမှုအတိုင်းအဝိုင်းကအာမခံပေးနိုင်မဲလို့စင်းရဲနွမ်းပါတဲ့လူငယ်တွေတန်းတူစူးစမ်းခွင့်ရှိနိုင်အောင်လှုပ်ဆောင်ပေးတယ်လို့လူတွေလို့သမ္မတ Obama ကထောက်ပြပါတယ
် UAE ဘီရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1905ရိုကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တမ်းမြန်မာပိုင်းအစီအစဉ်ကအင်္ဂါနေ့နံနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာ2020ခုနှစ်မှာဝက်သက်ရောဂါပပျောက်ရေးနဲ့ရူဘဲလာလို့ခေါ်တဲ့ဂျမန်ဝက်သက်ထိန်းချုပ်နှံရေးအတွက်မြန်မာအစိုးရကဥတီဆောင်ရွက်နေတာမှာကျန်းမာရေးဝန်ကြီးဌာနနဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ UNICEF နဲ့ Gavi ကာကွယ်ဆေးညွန်ပေါင်းအဖွဲ့တို့ပူးပေါင်းပြီးတော့ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုအခုနှစ်ဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေမှာကလေးငယ်မွေးကင်းစ6လသားအရွယ်ကနေ15နှစ်သားအရွယ်ကြားကာကွယ်ဆေးအမျိုးမျိုးထိုးပေးခဲ့တဲ့အကြောင်း WHO ကမေလ4ရက်နေ့နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်အခုလိုအသက်အရွယ်ကွာချက်များများကြားမှာ MR လို့ခေါ်တဲ့ဝက်သက်နဲ့ဂျာမန်ဝက်သက်ကာကွယ်ဆေးတွေထိုးဖို့အတွက်ဒေသခံကျန်းမာရေးအဖွဲ့အစည်းတွေနဲ့ညှိနှိုင်းပြီးတော့ဆောင်ရွက်ခဲ့ခြင်းဖြစ်တယ်လို့ဆိုပါတယ်အမျိုးသား MR ကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုအဆင့်နှစ်ဆင့်ခွဲပြီးတော့ကလေးငယ်ပေါင်း 18.4 တန်းကိုထိုးပေးနိုင်ခဲ့တယ်လို့ပြောပါတယ်။ပထမအဆင့်အနေနဲ့အသက် 9 နှစ်ကနေ 15 နှစ်ကြားရှိတဲ့ကလေးတွေကိုနိုင်ငံတော်မှရှိတဲ့အစိုးရပုဂ္ဂလိကနဲ့ဖုံးတော်ကြီးကျောင်းနဲ့စာသင်ကျောင်းပေါင်း 4,500 မှာအခုနှစ်ဇန်နဝါရီလအတွင်းကထိုးပေးနိုင်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
နော်ဝေနိုင်ငံအခြေစိုက်ရင်းနှံရှာဖွေရေးနဲ့တူဖော်ရေးကော်မတီ Stats Y နဲ့ American အခြေစိုက် Konoko Philips ကော်မတီတို့ဟာမြန်မာနိုင်ငံမှာကမ်းလွန်ရင်းနှံတူဖော်ရေးအတွက် American Dollar 323သန်းတန်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးလိုက်ကြောင်း Writer သတင်းတပုတ်မှာဖော်ပြထားပါတယ်ဒီကော်မတီနှစ်ခုစလုံးရဲ့မြန်မာနိုင်ငံဆိုင်ရာရုံးခွဲတွေဖြစ်တဲ့ Stats Y မြန်မာ Brave နဲ့ Konoko Philips မြန်မာ Enterprise တို့ Bangladesh ပင်လယ်ော်အတွင်းမှာတည်ရှိတဲ့ Twin အမှတ် Block AD10 မှာရေနံတဲ့သဘာဝတန်ခွေရှာဖွေရေးလုပ်ငန်းတွေဆောင်ရွက်ဖို့ပြီးခဲ့တဲ့သတင်းပတ်အတွင်းအစိုးရနဲ့လက်မှတ်ရေးထိုးလိုက်တယ်လို့ရိုက်တာသတင်းကရေးပါတယ်။ရှင်းနှစ်သက်တမ်းရှိတဲ့ဒီစာချုပ်ထဲမှာသဘာဝပတ်ဝန်းကျင်ကိုအကျိုးသက်ရောက်စေမယ့်အကြောင်းအရာတွေကိုပါလေ့လာဆန်းစစ်ရမယ့်အချက်အလက်တွေလည်းပါဝင်တယ်လို့ဆိုပါတယ်။စာချုပ်ပါအသေးစိတ်အချက်အလက်တွေကိုကုမ္ပဏီနှစ်ခုစလုံးကမထုတ်ပြန်ပေမဲ့ Statwide ကိုရေနံချိန်တွင် license 2014ခုနှစ်မှာခြားထားပေးပြီးသားဖြစ်တဲ့အတွက်ပိုင်ဆိုင်မှုကို90ရာခိုင်နှုန်းစီခွဲဝေလောက်ကင်ကြဖို့ရှိတယ်လို့ပြောဆိုမှုတွေထွက်ပေါ်နေပါတယ
်တရုတ်သမ္မတရှီကျင်းပင်နဲ့ထိုင်ဝမ်ရဲ့အာဏာရအမျိုးသားပါတီရဲ့ခေါင်းဆောင်အဲရစ်ချူရိုဟာထိုင်ဝမ်ရေးလက်ကျဆက်ဆံရေးဆက်လက်ဖြစ်ပေါ်တိုးတက်နေတဲ့အခြေအနေတွေကိုဆွေးနွေးဖို့အတွက်တွေ့ဆုံခဲ့ကြပါတယ်ဒေသတွင်းမှာညီညွတ်မှုရှိစေဖို့နဲ့သဘာဝပတ်ဝန်းကျင်စီးပွားရေးကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မှုရှိလာစေဖို့အတွက်ထိုင်ဝမ်နဲ့တရုတ်တို့ဆက်ပြီးတော့လှုပ်သွားဖို့မျှော်လင့်တယ်လို့ဘေကျင်းမြို့ Great Hall မှာတနင်္လာနေ့တွေ့ဆုံပွဲမလုပ်ခင်မှာမစ္စတာချူးကပြောဆိုသွားပါတယ်။ရှင်းနေကြရင်ထိုင်ဝမ်တမရလောင်းဖြစ်လာနိုင်ခြေရှိတဲ့ချူးဟာထိုင်ဝမ်အပါအဝင်တရုတ်နဲ့အင်ဒီးယားနိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေကြားနေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့ Spritey John Tewite မှာတရုတ်နိုင်ငံဘက်ကလေရင်ဆင့်တက်နိုင်မဲ့ပြည်တန်းတိစောက်နေတဲ့ကိစ္စကိုတော့ပြောဆိုသွားခြင်းမရှိပါဘူး။
အစိုးရမဟုတ်တဲ့ NGO အဖွဲ့တွေကိုရည်ရွယ်ပြီးကမ္ဘောဒီးယားနိုင်ငံမှာအသစ်ဖြတ်ထမ်းမဲ့ဥပဒေဟာနိုင်ငံရဲ့စီးပွားရေးကိုထိခိုက်ပြီးဖွံ့ဖြိုးရေးလုပ်ငန်းတွေကိုပါနှောင့်နှေးစေမှာဖြစ်တယ်လို့ပြည်တွင်းနဲ့နိုင်ငံတကာအရက်ဖက်အဖွဲ့အစည်းတွေကတတိပေးပြောကြားလိုက်ပါတယ်တကယ်လို့အဲ့ဒီဥပဒေကြမ်းကိုအတည်ပြုလိုက်မယ်ဆိုရင်အမေရိကန်ဒေါ်လာတန်း600နဲ့900ကျားတန်ဖိုးရှိတဲ့ကမ္ဘောဒီးယားရဲ့ဖွံ့ဖြိုးရေးဆိုင်ရာစီမံကိန်းတွေဆုံးရှုံးသွားမှာဖြစ်တယ်လို့ NGO အဖွဲ့တွေကပြောဆိုနေကြပါတယ်ခင်ဗျာ Direct from Washington The Voice
of America VOA အင်္ဂါနေ့နဲ့ခင်သတင်းစီစဉ်ကိုဦးစက်မိုးဝင်းနဲ့ကိုညာဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလွှာတွေကိုနားဆင်ရမှာပါအစိုးရတပ်တွေနဲ့လက်ရှိတိုက်ပွဲဖြစ်နေကြတဲ့တိုင်းရင်းသားလက်နက်ကိုင်၃ဘွဲ့ဟာ NCCT အဖွဲ့ကနေနှုတ်ထွက်မယ်လို့ရှမ်းပြည်ဝဒေသပန်ဆန်းမှာကျင်းပနေတဲ့လက်နက်ကိုင်တိုင်းရင်းသားထိပ်သီးညီလာခံမှာမနေ့တုန်းကအဆိုတင်သွင်းလိုက်ပါတယ်။အပြစ်ရဲ့ငြိမ်းချမ်းရေးရဖို့လှုပ်ဆောင်နေတယ်ဆိုတဲ့မြန်မာအစိုးရရဲ့လှုပ်ရက်တွေအပေါ်တန်တရားရှိလာတာကြောင့်လို့လဲဆိုပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါရှင
်။မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့ UPWC နဲ့NCCT တနိုင်ငံလုံးအပြစ်ခတ်ရေးစေးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအဖွဲ့တို့ဟာမတ်လ31ရက်နေ့ကတနိုင်ငံလုံးအပြစ်ရရေးသဘောတူစာချုပ်မူကြမ်းကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီလိုသဘောတူညီမှုရှိပေမဲ့လည်းအစိုးရတပ်တွေက AA ရခိုင်တပ်မတော် MNDAA ကိုကန့်တပ်ဖွဲ့နဲ့ TNLA တအောင်းပလောင်တပ်ဖွဲ့တွေကိုတောက်လျှောက်ထိုးစစ်ဆင်နေခဲ့တာပါ။အခုပန်ဆန်းမှာကျင်းပတဲ့ညီလာခံကို AA MNDAA နဲ့TNLA တပ်ဖွဲ့တွေကိုဖိတ်ကြားခြင်းမပြုဖို့အစိုးရဘက်ကဖိအားပေးတာမျိုးရှိတာကြောင့်ဒီအခြေအနေတွေပေါ်မူတည်ပြီးအစိုးရနဲ့အပြစ်ခတ်ရစဲရေးဆွေးနွေးနေတဲ့ NCCD အဖွဲ့ကနေသူတို့နှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ကြကြောင်း TNLA တအောင်းပလောင်တပ်ဖွဲ့ပြောခွင့်ရသူမိုင်းအိုက်ကျော်က VOA ကိုပြောပါတယ
် NCCD ဘောနော် NCCD ကနေနှုတ်ထွက်တဲ့အကြောင်းရင်းကဒီမတ်လ31ရက်နေ့မှာဒီ NCCD အဖွဲ့နဲ့ UPC ကသဘောတူညီချက်မူကြမ်းကိုလက်မှတ်ထိုးတော့ပါဘောနော်လေမတူနေတဲ့ချိန်မှာကျွန်တော်ဒီသားမှာတက်ပွဲစစ်ဖြစ်တယ်။အဲရခိုင်ပဲရောခုကံပဲရောဒီကျွန်တော်တောင်းတတာပေါ့နော်ဆလောင်ဒီသားမှာလည်းအာတော့ဆော့စီဘယ်ရီဖြစ်နေ။နောက်ပိုင်းမှာဒီပန်းစံညီလာခံကိုကျွန်တော်ဖွဲ့ပြီးမတက်ဖို့ UPWC ကအဝဟိုလမ်းအပြောပြောကြတာရှိတယ်။အဲဒီကြည့်ကြည့်အဖြစ်ဒီအာ UPWC ကကျွန်တော်ဖွဲ့ပုံမှန်မြူတာမှုကျွန်တော်တင်ရတာပေါ့နော်။အဲကြောင့်မြုပ်ထလေတဘော
သူတို့ရဲ့အဆိုပြုချက်ကို NCCD အဖွဲ့ကချက်ချင်းအကြောင်းပြန်ကြားခြင်းမရှိသေးပါဘူး။ပန်ဆန်းညီလာခံပြီးဆုံးမဲ့မေလ6ရက်နေ့လောက်မှာတိုင်းရင်းသားလက်နက်ကိုင်၃ဘွဲ့တင်ပြတဲ့နှုတ်ထွက်ရေးအဆိုနဲ့ပတ်သက်ပြီးတစုံတရာအဖြေထွက်လာမယ်လို့မျှော်လင့်နေကြပါတယ်။ NCCD အဖွဲ့ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးကိုကိုးစားပြုပြီးတနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရဲစဲနိုင်ဖို့အစိုးရရဲ့ UPWC အဖွဲ့နဲ့ဆွေးနွေးလာခဲ့တာပါ။လက်နက်ကိုင်အဖွဲ့အားလုံးသဘောတူမှသာNCCT အဖွဲ့ကလည်းအစိုးရနဲ့အပြစ်ရရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်မှာဖြစ်တယ်လို့အစိုးရဘက်ကထုတ်ပြောခဲ့တာရှိပါတယ်။အခုလိုလက်နက်ကင်၃ဘွဲ့ခွဲထွက်မဲ့ကိစ္စနဲ့ပတ်သက်ပြီး NCCT ရဲ့သဘောထားကိုသိရှိနိုင်ဖို့တာဝန်ရှိသူတွေကို VOA ကစ조사ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်ဂူဒီမရသေးပါဘူး။ဒီအတော့တွင်မေလ၄ရက်နေ့တုန်းကအစိုးရတပ်တွေနဲ့ TNLA တအောင်းပလောင်တပ်ဖွဲ့တို့ကြောင်မဲမြို့နယ်တဝိုက်မှာရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီအခြေအနေတွေအရမြန်မာအစိုးရဟာတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဒတိုင်းပြည်လုံးအတိုင်းအတာအပြစ်ခတ်ရဲစဲဖို့အာတိသရှိပုံမရဘူးလို့မြင်ကြောင်း TNLA တပ်ဖွဲ့ပြောခွင့်ရသူမိုင်းအိုက်ကျော်ကပြောပါတယ
်။ဒါကြောင့်မြင်ရတော့ဒီသတို့ဆွေးနွေးတာလည်းအချိန်လည်းတော်လေးကြာပြီနော်။အားကြာပြီမဲ့လည်းဒီဟာကတို့အမှန်တကယ်အစီအမံလုပ်ချင်တဲ့သဘောတော့မရှိဘူးထင်တာပဲ။တို့ကဒီတိုင်းသားဖွဲ့တပ်ဖွဲ့ကြီးတပ်ဖွဲ့တို့ကခွဲပြီးမှဒီ ontem din chin det bor do ya de di shibida apo ya ma su ya ga le ma kham mu sin la de rain di long saw ya bu ni tha do do li che yin na bon
NCCD apo ya ni nout thwet lai ja de so on do a ri tai da le na kain tong pwe ga asu ya ne a pye ya nyin nyan yi swin nwe twa nai bu ni lan sha phwe twa me lu pyo ba de da a pyin masla 31 ya ni ga yangon myo ma UPWC ne NCCD apo do tabor tu da de တနင်္ဂနွေဆိုင်ရာအပြစ်ရရေးသဘောတူစာချုပ်မူကြမ်းပါအချက်တချို့ကိုပြန်လည်ပြင်ဆင်နိုင်ဖို့ NCCD အဖွဲ့ဝင်လက်နက်ကင်လေးဘွဲ့ကဝါဒီသားမှာလက်ရှိကျင်းပနေတဲ့ပန်ဆန်းညီလာခံမှာတင်ပြဆွေးနွေးမှုတွေရှိခဲ့ပါတယ်ခင်ဗျာ
သောတာရှင်များရှင် UWS ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ဌာနချုပ်ပန်းဆန်းမှာကျင်းပနေတဲ့တိုင်းရင်းသားညီလာခံကြောင့်မြန်မာအစိုးရနဲ့တိုင်းရင်းသားအဖွဲ့အကြားညီနိုင်ဆောင်ရွက်နေတဲ့တနိုင်ငံလုံးအတိုင်းအတာအပြည့်အခက်ရက်စဲရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်တက်ရောက်မှုရှိလာနိုင်မယ်လို့ယူဆပါသလားရှင်။လာမယ့်အင်္ဂါနေ့ညပိုင်းတရက်လေးလိုက်အစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားစေလိုပါတယ်။ဒါအပြင်ကိုယ်အမည်ကိုမေးချင်တာတွေကိုအတန်ဖိုင်နဲ့ဖြစ်စေစာနဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်ကတော့1-3-2-3-2-9-9-9-4ကိုဆက်သွယ်နိုင်ကြပါတယ်ရှင်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါတယ
်။ဒီကနေ့ညစီစဉ်မှာတင်ဆက်မဲ့ဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။အခုလိုတနိုင်ငံလုံးအပြစ်ခက်ရစဲရေးစာချုပ်မူကြမ်းကိုအတီးပြုတ်လက်မှတ်ရေးထိုးနိုင်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းအပြန်အလှန်ဆွေးနွေးနေချိန်မှာအစိုးရဘက်ကတော့အသင့်ရှိနေပြီးတိုင်းရင်းသားအဖွဲ့တွေရဲ့ညီလာခံကထွက်ပေါ်လာမဲ့ရလက်ကိုစောင့်ဆိုင်းနေတယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကမနေ့ကပြောဆိုတဲ့ရေဒီယိုမိတ်ကွန်းမှာထည့်သွင်းပြောကြားလိုက်ပါတယ်။တက်ဆက်ထဲမှာပဲ2015ရွေးကောက်ပွဲရဲ့အရေးပါပုံနဲ့ရွေးကောက်ပွဲမတိုင်ခင်ကြားကာလနိုင်ငံရေးတည်ငြိမ်မှုရရှိရေးအရေးပါတဲ့အကြောင်းလေးတင်ပြသွားပါရစေ။ဒီမိကွန်းအပေါ်အမြင်သဘောထားတွေကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကစူးစီးတင်ပြမှာပါရှင
်။ဟုတ်ကဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရိဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ဌာနချုပ်ပန်ဆန်းမှာတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်နဲ့ပတ်သက်ပြီးဆွေးနွေးနေကြတဲ့အချိန်မှာပဲနိုင်ငံတော်သမ္မတဦးသိန်းစိန်ကသူ့ရဲ့ပြည်သူကိုတင်ပြတဲ့လစဉ်ရေဒီယိုမိကွန်းမှာထည့်သွင်းပြောကြားတာဖြစ်ပါတယ်။
ဒီသဘောတူစာချုပ်မူကြမ်းကို NCCT အနေနဲ့တိုင်းရင်းသားခေါင်းဆောင်များရဲ့ညီလာခံမှာတင်ပြပြီးအဆုံးဖြတ်ခံယူဖို့ဆောင်ရွက်နေတယ်လို့သိရပါတယ်။ကျွန်တော်တို့အစိုးရအဖွဲ့အနေနဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်မူကြမ်းကိုအတည်ပြုလက်မှတ်ရေးထိုးဖို့အတွက်အဆင်သင့်ဖြစ်နေပြီးတိုင်းရင်းသားအဖွဲ့အစည်းများရဲ့ညီလာခံအနေနဲ့ပေါ်ထွက်လာမဲ့ရလဒ်ကိုစောင့်ဆိုင်နေခြင်းဖြစ်ကြောင်းမိဘပြည်သူများထံအသိပေးတင်ပြရပါတယ်။
ပြီးခဲ့တဲ့မတ်လ31ရက်နေ့ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းအဖွဲ့ NCCT တို့အပြစ်ရစာချုပ်မူကြမ်းသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးဒီလက်မှတ်ရေးထိုးပွဲကိုနိုင်ငံတော်သမ္မတဦးသိန်းစိန်ကိုယ်တိုင်ပါဝင်တက်ရောက်ခဲ့တာလည်းဖြစ်ပါတယ်။NCCT မှာပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ကတော့ထိပ်သီးဆွေးနွေးပွဲကျင်းပပြီးသဘောတူညီချက်ရယူပြီးမှစာချုပ်မူကြမ်းကိုအတည်ပြုလက်မှတ်ရေးထိုးမှဖြစ်ကြောင်းပြောဆိုထားတာဖြစ်ပါတယ်။လောလောဆယ်ပန်ဆန်းမှာကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ညီလာခံမှာ NCCT အဖွဲ့ဝင်9ဖွဲ့မပါဝင်တာကြောင့် NCCT ကထိပ်သီးညီလာခံတစ်ခုထပ်မံကျင်းပဖို့ရှိနေတာလည်းဖြစ်ပါတယ်။နိုင်ငံတော်သမ္မတမိန်ကွန်းမှာပါဝင်တဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်မဲ့အလားအလာနဲ့ပတ်သက်ပြီးမြန်မာနိုင်ငံငင်းချမ်းရေးလုပ်ငန်းစဉ်မှာနည်းပညာရပ်ပိုင်းဆိုင်ရာအကြံပေးအဖွဲ့ဖြစ်တဲ့ Geneva အခြေစိုက် Center for Humanitarian Dialogue ရဲ့ရန်ကုန်ရုံးခွဲကအကြီးတန်းစီမံကိန်းအရာရှိဦးစားကျဲလျန်းကအခုလိုသုံးသပ်ပါတယ်
။ဒီဝါစီဝတ်ပြီးလို့ရှိရင်ကျွန်တော်ချင်းတဲ့တီးတန့် NCCP ကဦးဆောင်တဲ့တိုင်းရင်းသားညီလာခံတခုခုသူကထိတ်တိညီလာခံတာတခုခုပေါ့နော်ထပ်ပြီးတော့ပြန်ခေါ်ပြီးတော့ဆွေးနွေးကြည့်ပါဘယ်သမရကြီးပြောသွားတယ်ဟိုနိုင်ငံတော်သမရနေတော့လက်မှတ်ထူဖို့အစဉ်သင်ဖြစ်ပါပြီဆိုတဲ့ပုံမှာကျွန်တော်တိုင်းရင်းသားဘက်ကအနေနဲ့အထူးဖို့အစဉ်သင်ဖြစ်မလားမဖြစ်ဘူးလားဆိုတာပြောလို့ရလိမ့်မယ်လို့ကျွန်တော်ထင်တယ်
NCCT ထိပ်သီးညီလာခံကစာချုပ်မူကြမ်းကိုသဘောတူမယ်ဆိုရင်မေလကုံဇွန်လဇန်းလောက်မှာအပြည့်အစာချုပ်မူကြမ်းကိုအတည်ပြုလက်မှတ်ရေးထိုးနိုင်ဖို့ရှိတယ်လို့လည်းဦးစားကျဲလျန်းကပြောပါတယ်။နိုင်ငံတော်သမ္မတမိန်ကွန်းမှာ2015အထွေထွေရွေးကောက်ပွဲဟာမြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအဓိကကျတဲ့အလှည့်အပြောင်းဖြစ်ကြောင်းလက်တွေ့ကျတဲ့အခြေအနေတွေအကောင်အထည်ဖော်ဖို့ဆိုရင်ရွေးကောက်ပွဲမတိုင်မီနိုင်ငံရေးတည်ငြိမ်မှုဟာလည်းအရေးကြီးကြောင်းထည့်သွင်းပြောကြားထားပါတယ်။တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးနိုင်မှုဟာ2015ရွေးကောက်ပွဲအပေါ်တည်ရောက်မှုရှိမရှိဆိုတဲ့အပေါ်မှာတော့ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုကအခုလိုပြောဆိုပါတယ်
။လက်မှတ်မထိုးဘူးဆိုရင်အေးအေးဆေးဆေးပြန်ဆွေးနွေးကြညီနိုင်ရဆိုတော့ကိစ္စမရှိပါဘူး။နော်အဲ့လိုမျိုးပဲနောက်ဆက်တွဲရနေတဲ့ရိုးရိုးရိုးကလေးတွေဖြစ်လာမလား။ဒီ politically unstable ဖြစ်နေတဲ့အခြေအနေမျိုးဆိုရင်လည်းရွေးကောက်ပွဲကိုထိခိုက်လာနိုင်ခြေရှိကောင်းရှိနိုင်မယ်။ Nayo Mufene, who Lematura Mutura, the Bay Mutura design the Babalu, no salute at Ludia, ECC was saluta, so you know.
Kitchen Democratic Party Okata Uong Kangaro, two Mingo, Akulu, Biobade.
So, no, Diga, no, Dimishi, Soya, Boma Mutibare, Soya Nene, Diago, the Bora Tijin, the Lomes, we not, the Kamas, we not, Tiny Mulosina, my lord. Don't believe her.
Digni, Biojare, Nangano Tamaria, Radio Mingoma, Neton de Sanga, you got where Omi. Gonzong Rija, a piano lan nale mu, Bubong song your mood with Lou at the low. Pizu re in Nele, Lou a dead chicken we go, Bowing song your put, they don't have a day. Tamra Uden singer, bigger in the Audubala Zantianiga, Biojare, Mingo Male. The Nangalong, a Bia Sajo, Lemma ye two Nima, Nangaye Sunu Buego, Satin Nima Pichao. Nangaye Sunu was Satin Nima, Jagala, Nangaye Tinibi. Natong to singer, a tweet with Yugo Buego, Omienzo, Jimba Nima Pichao, Tedwin Biojage Bubade.
Vioe, Nima, mind the end out, Gomuza Vashi. အခုဆက်လက်ပြီးတော့ဒီကြရားပြင်းနယ်မှာပိုင်နဲ့ကျွလွန်မှုနဲ့တရားစွဲခံထားတဲ့တောင်သူလယ်သမားဆန်ငါးဦးအတွက်ကရင်နီပြည်သူကရင်နီပြည်တောင်သူလယ်သမားတမကကဥဆောင်ပြီးလိုက်ကောမျိုးပေါ်မှာမနေ့ကဆန္ဒပြခဲ့တဲ့သတင်းကိုတော့ VOA သတင်းတောက်နိုင်ကုန်းအင်ကဆက်ပြီးပြောပြမှာပါရှင်ဟုတ်ကဲ့ပါစစ်တပ်ကနေတည်စီထားတဲ့မိမိတို့မူလလယ်မြေပေါ်ထုံရိုက်ဆိုင်ပြုရင်းပိုင်နဲ့ကျွလွန်မှုနဲ့
ူးဆောင်ပြီးတော့ဇန္နဖော်ထုတ်ပြသရတယ်လို့တမကရဲ့တာဝန်ရှိသူတူဖြစ်တဲ့ကိုကောရီယိုကအခုလိုပြောပါတယ်
အဓိကတော့စကားနဲ့ပြီးတော့ဒီအားတွေကိုတိုင်းရဲ့ကြည့်လို့မှုနဲ့ကြည့်ကြမှုနဲ့ပေါ့နော်တရားစဲဆိုအမိတ်ချတဲ့ပုံမှာတို့တောင်းတွေကဒီလောက်ရမတရားနဲ့လောက်ရဖြစ်တယ်ဆိုတော့ဒီဆက်နေပေါ့နော်ဆိုတော့တောင်းတွေဒီရဲ့ဆန္ဒကိုတို့တော့ပေါ်ရှင်းဖြစ်ပါသူများကြီးကတောင်းတွေလာနေတဲ့ဒေါ်ရှင်ရှိကတောင်းတွေပြန်ဦးပေါ့နော်အားလုံးစစ်စစ်ပေါင်းဆန္ဒဦးပေါ့ဆန္ဒဦးဆိုတော့တရားစဲဆိုတာတော့ငလာမိသွားတော့ရှိပါဘူးဒီရက်မှလည်းအမိတ်ချတယ်ပေါ့အမိတ်ချတယ်အဲဒီပေါ်ပြီးလည်းမရသေးရှိတယ်လို့ပြန်ရောကချမှတ်တဲ့ပုံစံရှိတော့ပေါ်ပြီးလည်းမရလည်းဒါကကျွန်တော်ပြရတဲ့အမိတ်ရှိတယ်ဆိုတော့ဆန္ဒကိုထုတ်ပေါ်တဲ့ဆန္ဒပြမှုခုပါဆို
တရားဆွဲဆိုခံရတဲ့လယ်ဓမာတွေအနေနဲ့မြန်မာစစ်တပ်ခမရ93တင်းနဲ့အမြောက်တ36ဒုညတုတ်ကနေတင်းစည်းထားတဲ့မိမိတို့ရဲ့လေယာမြေပေါ်ထုံရက်ဆိုင်ပြုခဲ့လို့စစ်တပ်ကနေတရားဆွဲဆိုခဲ့တာပါစစ်တပ်ကနေတရားဆွဲဆိုချက်ပေါ်လွိုက်ကော်နဲ့ဖရူဆူမြို့တရားရုံးကနေလယ်ဓမာတွေကိုပြစ်မှုကျူးလွန်တယ်ဆိုပြီးထောင်ဒဏ်15ရက်နဲ့ငွေဒဏ်500ကျပ်အပြစ်ဒဏ်ချမှတ်တဲ့အပေါ်မကျေနပ်လို့အခုလိုဆန္ဒဖော်ထုတ်ခဲ့ကြတာပါအဲ့ဒီလေယာမြေတွေဟာကန္နဦးကဒေသခံတွေပိုင်ဆိုင်တဲ့လေယာမြေဖြစ်ပြီးစစ်တပ်ကနေတင်းစည်းခဲ့တာဖြစ်တယ်လို့ဒီနေ့ပြည်တောင်သူလယ်ဓမာတမကတာဝန်ရှိသူတူဖြစ်တဲ့ဂူကောရီယိုကအခုလိုပြောပါတယ
်ဒီတိုင်းဒီတိုင်းပေါင်းပြီးတမရရတော့ကိုရဲ့တရားမျိုးပေါ်မှာကိုတော့ကန်စားတော့ဒီချပြီးနေဒီပေါင်းဆက်တုံးကပုံပေါင်းဆက်ပြီးတမပဲဒါတပ်ပညာရှိတယ်ပေါင်းရရင်လုတ်ကန်သိရှိတော့ဘူးဆိုပြီးတော့ဒါပြီးတော့တာမီတာမျိုးတွေစိတ်ချောက်လာစိတ်ချောက်တဲ့မျိုးတွေတော့ပါတယ်ဆိုတော့နောက်တော့ပေါင်းပြီးတမလည်းဒါသူရဲ့ပေါင်းရမယ့်အဖြစ်တယ်ဆိုတော့ပုံစံနဲ့သူဆက်လက်လုတ်ကန်ရဲ့အဲ့ပုံမှာတော့ပြည်လဲမှာကိုပေါ်လေအိုင်နေချီချုံမှုနဲ့ဒီအဆက်စုထားတာကွ
လေယာမြေသိမ်းစီခံလေဓမားတွေအနေနဲ့ကတော့လေယာလွတ်ငန်းကလွှဲပြီးတခြားလုတ်တွေကိုပြောင်းလုတ်ကင်ဖို့အဆင်မပြေသလိုအခုလိုလေယာမြေတွေသိမ်းစီတဲ့လုတ်ရပေါ်လက်မခံနိုင်ဘူးလို့လေဓမားသူကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဒီတောက်ကြီးလေဓမားစီအောင်နေတဲ့သူတို့မှတစ်သက်လုံးကြီးတောက်ရတဲ့လုတ်စားလာတယ်သူတို့လည်းဒီတောက်ရနဲ့တည်းဟိုအဆင်မပြေကြတယ်နောက်ပြီးတော့မှဒီတောက်ရလုတ်ငါးပဲသူတို့ကကြွားကြည့်တယ်တခြားလုတ်ငန်းတွေလည်းသူတို့ကြွားကြည့်ပါရင်ရှိဘူးပေါ့နော်။ဥမာကျွန်တော်ဒီဈေးရောင်းတာတို့နောက်ပြီးမှဒီဆက်ကျင်တာတို့တောက်ဝင်ရေးဆက်ဆိုတော့ဒီဝင်ရှာပြီးမှဒီလိုလောက်ပြန်လို့မဟုတ်တဲ့အခါကျတော့ကျွန်တော်တရားမြေတွေတိတ်စီခါလိုက်ပြီးဆိုလို့ရှိရင်ဒါကျွန်တော်တို့အတွက်ဒါတောက်ဝင်ရေးဆက်ညာကျွန်တော်တို့ဆက်ရှင်နိုင်ဖို့အတွက်တော့ခွင့်ရမရှိတော့ဘူးပေါ့နော်။ဟိုကျွန်တော်တရားမြေကိုတိတ်စီတာမကဘဲနဲ့ကျွန်တော်တို့ရဲ့ပိုက်ရှိဘူးပါလာပြီးတော့မှဒီအဆွဲဆူတယ်ဆိုတော့ဒါလက်ခံနိုင်စရာတောင်းရှိဘူးပေါ့နော်။
အခုဆန္ဒဖော်ထုတ်ပွဲကိုလွိုက်ကုံမြို့နယ်တောင်ခွဲစီတီအရှိတပ်ဆိုင်ရာရဲတပ်ဖွဲ့မှူးရဲ့ခွေပြူချဲရလှုပ်ဆောင်လာဖြစ်ပြီးလူဦးရေ350ကျော်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ကြရပြည်နယ်တွင်းမှာ2008ခုနှစ်ကလက်နက်ကြီးတင်နန်းချောင်းကိုစတင်တည်ဆောက်ခဲ့တော့ကတိရခန်ရဲ့လေယာချမ်းမြေဤက3500ကျော်ကိုတင်စီခဲ့ပြီးရောကြီးနှဲငယ်တာပေးခဲ့တာပါ။တိရခန်များစုကတော့တီရောကြီးကိုလက်မခံပဲကန့်ကွက်ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်။နိုင်ငံတော်အစိုးရအနေနဲ့စစ်တပ်ဘက်ကရောစီးပွားရေးလုပ်ငန်းရှင်ဘက်ကပါအစိုးရစီမံကိန်းအတွက်တင်စီထားတဲ့ဒေသခံပြည်သူတွေရဲ့လေယာချမ်းမြေတွေကို
အထိုင်လျောက်ပြန်လည်ပေးဆောင်မှုကော်မတီဖွဲ့စည်းပြီးလှုပ်ဆောင်ခဲ့ပြီမဲ့လေလက်တွေ့အနေထိုင်ရအောင်မြင်မှုမရှိဘူးလို့လဲတိုင်းနယ်ပြည်နယ်တည်တည်ကတောင်သူလက်ရမကွန်ရက်လူသူအခြေပြုဖွဲ့စည်းလူမှုဖွဲ့စည်း30ကျော်နဲ့ဖွဲ့စည်းထားတဲ့တိုင်းဒါလူမျိုးများလူသူဖွံ့ဖြိုးရေးဆောင်ရွက်နဲ့တိုင်းဒါများရိုးရာဓလေ့နေရာကာကွယ်ရေးကော်မတီတွေကနေနိုဝင်ဘာလ3မှာထောက်ပြခဲ့ပါတယ် မြန်မာနိုင်ငံကတိုင်းဒေသတွေမှာစီးပွားရေးလုပ်ငန်းရှင်တွေစစ်တပ်နဲ့အစိုးရတွေကနေမြေတွေကြီးကြီးတင်းယူခဲ့တယ်လို့လဲပြည်ထောင်ချေဆိုင် Global Witness တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဖွဲ့ကနေ2019ခုနှစ်မေလ9ရက်မှာအစည်းအဝေးထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
VOA သတင်းထောက်နိုင်ကွန်းအိမ်ပါရှင် AOR တိုင်းကနာဂစ်မုန်တိုင်းဒုက္ခသည်တွေအတွက်ပြည်လဲထူထောင်ရေးလုပ်ငန်းစဉ်တွေဟာအောင်မြင်ပြီးဆုံးတဲ့အခြေအနေရောက်လာသေးတဲ့အပြင်အများစုဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရဆဲဖြစ်တယ်လို့ AOR တိုင်းလွှတ်တော်ကိုယ်စားလှယ်က VOA ကိုပြောပါတယ်လူပေါင်းသိန်းနဲ့ချီတိတ်ဆုံးခဲ့တဲ့2008ခုနှစ်နာဂစ်မုန်တိုင်းကြီးတိုက်ခိုက်ခဲ့တာခုနှစ်တင်းတင်းပြည်လာချိန်အခြေအနေတွေဘယ်လိုရှိပါသလဲဆက်ပြီးတော့နားဆင်ပါရှင် AOR မြို့ဝကျွန်းပေါ်နဲ့ရန်ကုန်တိုင်းဒေသမှာ2008ခုနှစ်မေလ2ရက်နေ့ကတိုက်ခတ်ခဲ့တဲ့နာဂစ်ဆိုင်ကလုန်းမုန်တိုင်းဟာမြမသမိုင်းမှာအဆိုးရွားဆုံးသဘာဝဘေးရန်ကြီးတစ်ခုဖြစ်ခဲ့တာပါမုန်တိုင်းထံကြောင့်လူပေါင်း3000ချီသေဆုံးခဲ့တယ်လို့တမ်းနဲ့ချီပြီးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်အခုလိုခုနှစ်ပြည့်လာချိန်မှာပြန်လည်ထူထောင်ရေးနဲ့ဒေသဖွံ့ဖြိုးရေးအခြေအနေတ ဲ့ဒေသခံတွေကြားကြည်ကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်။အေယာဝတီတိုင်းဒေသကြီးလွှတ်တော်မှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးဆွေးနွေးတာမျိုးရှိပေမဲ့မုံတိုင်းဒုက္ခသည်တွေရဲ့ဘဝတွေပြန်လည်တည်ဆောက်ရေးလက်တွေအကောင့်ထဲပေါ်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့အမေရိကန်ပြည်ထောင်စုကိုခိတ္တရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့AR တိုင်းဒေတာကြီးလက်ပတ်တာမြို့နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာလှမြတ်သွေးက VOE ကိုပြောပါတယ
်။ Nagis ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လွှတ်တော်ထဲမှာတော်တော်ချေတင်ဆွေးနွေးညှင်းခုံထားတော့ကျွန်တော်တို့အိုက်ဒေတာကိုရောက်တယ်။ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းဆိုလို့ရှိရင်အဲ့ဒီဒေတာမှာနော်မိသားစုလိုက်စုံသွားပြီးတယောက်တည်းခြံခဲ့တာတို့ဟိုမိသားစုတွေတကွဲပြားဖြစ်ပြီးတော့အဲ့မှာအိမ်နေဖြစ်သွားတယ်ရွာပြတ်သွားတဲ့လူတွေကိုချားနေရမှာခိတ္တယာယီဆိုပြီးတော့ချထားတယ်လေ။နေရာချထားပေးတဲ့အဲဒါတွေကိုတော့မှအခုချိန်ထိအဲ့လူတွေကိုတကယ်နေရာတနေရာမပေးနိုင်သေးဘူးအခုချိန်ထိလွတ်တော်ထဲမှာအခြေတင်ပြောဆိုနေရတော့မှအခုချိန်ထိအဲ့ဒီပြည်သူတွေကသူများမြေပေါ်မှာနေပြီးတော့အခြေမကျနိုင်သေးဘူးအခုချိန်ထိကျွန်မပြောရမယ်ဆိုလို့ရှင်တော့နာကစ်ရဲ့ကနေဖြစ်လာတဲ့ဒုက္ခအခုချိန်ထိသူတို့မှာဒုက္ခတွေတောကတွေမပြေသေးဘူး
အထူးသဖြင့်ဒုက္ခတဲ့အမျိုးသမီးတွေဟာသူတို့ဘဝပြန်လည်ထူထောင်ရေးအတွက်အကူအညီတွေမရဘဲခက်ခက်ခဲခဲရုန်းကန်နေကြရတယ်လို့ဒေါက်တာလှမြတ်သွေးကပြောပါတယ
်။မျိုးသမီးဒုနဲ့ပတ်သက်ပြီးတော့ဘာမှကိုလုံကိုင်းပေးနိုင်တာကိုမတွေ့ရဘူး။လက်ရှိမှာဆိုလို့ရှိရင်ဒီမျိုးသမီးတွေကနောက်ဆုံးမှကျွန်မအဲ့မှာသွားတဲ့အခါမှာကျွန်မမျိုးသမီးတွေကြီးပဲတွေ့ရတယ်။အမျိုးသားတွေကဟိုအလုတ်သွားလုတ်တယ်သို့မဟုတ်လို့ရှိရင်လည်းဆုံးသွားကြတဲ့လူတွေရှိတယ်နော်။မျိုးသမီးတွေကိုယ်တိုင်ရတကယ်ပဲခက်ခက်ခဲခဲပင်ပင်မမနဲ့ရက်တည်နေရသေးတယ်။သူတို့ပုံမှာဘာမှဟိုစောင့်ရှောက်နေတဲ့အခြေအနေမျိုးကျွန်မခုချိန်ထိမတွေ့အောင
်နာဂစ်မုံတိုင်းအပြီးအရေးပေါ်ကယ်ဆယ်ရေးအကူအညီတွေကိုနိုင်ငံတကာအတိုင်းဝိုင်းကကန့်လန့်ခဲ့ပေမဲ့အရင်နောက်ဖဆစ်ဆိုးရကလက်မခံဘဲညှင်းပယ်ခဲ့တဲ့အတွက်ဆုံးရှုံးမှုအတိုင်းတာပိုးပြီးကြီးမားခဲ့ပါတယ်။တချို့ဒေသတွေမှာမုံတိုင်းကြောင့်ရွာလုံးကျွတ်ပျက်စီးသွားတာတွေတခါမုံတိုင်းတန်ခံရတဲ့ဒေသတွေမှာစီးပွားရေးနဲ့မီးရှို့ဖလားစိုက်ပျိုးရေးလုပ်ငန်းတွေအလုံးနီးပါးပျက်စီးဆုံးရှုံးခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေကအကူအညီပစ္စည်းတွေအထူးသဖြင့်နိုင်ငံသားကျွမ်းကျင်သူတွေလက်ခံဖို့တွန့်ဆုံနေခဲ့တဲ့အတွက်ကုလသမဂ္ဂနဲ့အနောက်အုပ်စုတွေကမြန်မာအစိုးရကိုဝေဖန်ပြစ်တင်ခဲ့တာပါ။ဒါအပြင်နာကစ်မုံတိုင်းအပြီးရက်သတင်းပတ်အကြာမှာ2008ခုနှစ်ဖွဲ့စည်းပုံခြေကံဥပဒေအတည်ပြုရေးတီလုံးကျွလူထုဆန္ဒကောက်ယူပွဲမဖြစ်မနေကျင်းပခဲ့တဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့အခွင့်အရေးဖွဲ့တွေကစစ်အစိုးရကိုအပြင်းထန်ဝေဖန်ခဲ့ကြပြီးဖွဲ့စည်းပုံခြေကံဥပဒေအတည်ပြုပြဋ္ဌာန်းခဲ့တာကိုလည်းမေးခွန်းထုတ်ခဲ့ကြပါရရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်မှာပါ။လိုင်းဒိုမီတာ24 32 49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာယူရမှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပါရှင
်။ In the hands of a lesser man, hands of a less resolute person.
တူတာဆုံလင်အမေရိကန်တခွင်မှာဒီသမရဟောင်းအီဘရာဟမ်လင်ကွန်းအကြောင်းကိုပြောပြထားတာကိုတင်ဆက်သွားမှာပါ။စောင့်မျှော်နားဆင်ကြပါရှင်။ဒါအပြင်တရုတ်နိုင်ငံရဲ့စီးပွားရေးအကြောင်းပြောပြထားတဲ့စီးပွားရေးကဏ္ဍကိုလည်းထုတ်လင်းပေးဖို့ရှိပါတယ်။နောက်တစ်ခါနည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဦးဆက်မိုးဝေကကောက်နှုတ်တင်ပြမှာပါရှင်။
ပထမဆုံးတင်ပြပေးချင်တာကတော့ Nikkei Asian Review မှာဖော်ပြထားတဲ့ဆောင်းပါးဖြစ်ပါတယ်။ Simon Lewis ရေးသားထားတာပါ။ American ပြည်တော်စုကမြန်မာနိုင်ငံမှာ blacklist တက်မှတ်ထားတဲ့လူတွေပေါ်သဘောထားပျော်ပြောင်းတဲ့လက္ခဏာတွေပြသနေတယ်ဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်။ပြီးခဲ့တဲ့ November လတုန်းကသမ္မတ Barack Obama မြန်မာနိုင်ငံကိုဒုတိယကြိမ်သွားရောက်မလဲပတ်ခင်သတင်းနှစ်ပတ်အလိုမှာ American ဘဏ္ဍာရေးဝန်ကြီးဌာနကမြန်မာနိုင်ငံကလွှတ်တော်အမတ်တစ်ဦးဖြစ်တဲ့ဦးအောင်တောင်းကို blacklist စာရင်းသွင်းခဲ့ပါတယ်။အဲ့ဒီလိုစီးရင်သွင်းခံရသူတွေဟာအကျန်းဖက်အုပ်စုတွေနဲ့ဆက်ဆက်သူတွေမူးယစ်ဆေးဝါးနဲ့လူအခွင့်အရေးချိုးဖောက်မှုတွေမှာပါဝင်ဆက်နွယ်သူတွေဖြစ်ကြပြီးအမေရိကန်ကုမ္ပဏီတွေကသူတို့နဲ့စီးပွားလူပေါင်းဆက်မပြုတ်လို့ဖို့တားမြစ်တာဖြစ်ပါတယ်။တချင်ကစက်မှုဝန်ကြီးအဖြစ်တာဝန်ယူခဲ့သူဦးအောင်တောင်းဟာမြန်မာနိုင်ငံရဲ့အပြုသဘောဆောင်တဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုကပြည့်ရပြည့်လုပ်နေသူတူဦးဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။2012ခုနှစ်ကဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်ဘာသာဝင်တွေကြားမှာဖြစ်ပွားခဲ့တဲ့ပြည်ပခါရဲ့နောက်ွယ်မှာလဲဥအောင်တောင်းရဲ့လက်ချက်တွေပါနေတယ်လို့ပြောကြပါတယ်။မြန်မာနိုင်ငံကဥအောင်တောင်းနဲ့ပတ်သက်နေတဲ့စီးပွားရေးကုမ္ပဏီတွေအားလုံးကိုပိတ်ဆို့အရေးယူမှုတွေမှာထည့်သွင်းထားပါတယ်။မကြာသေးခင် April 23ရက်နေ့တုန်းကတော့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကပြည်တော်စုမြန်မာနိုင်ငံကုမ္ပဏီများအသင်းနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့ဥက္ကဋ္ဌဦးရောင်ကိုအရေးယူပိတ်ဆို့ဒဏ်ခတ်ထားမှုစီးရင်ကနေဖေရှားပေးလိုက်ပါတယ်။ဒါကိုတော်တော်များများကလည်းကြိုဆိုခဲ့ကြပါတယ်။ဥဝင်းအောင်ဟာအရေးကြီးတဲ့မြန်မာစီးပွားရေးလုပ်ငန်းရှင်အသင်းကိုကိုးစားပြုမကပါဘူး။ဂျပန်နိုင်ငံကကြောတောင်နောက်ခံပေးထားပြီးတော့ပတ်သက်နေတဲ့တီလဝါအထူးစီးပွားရေးဆောင်စီမံကိန်းမှလည်းအရေးပါတဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်နေပါတယ်လို့ရေးသားထားပါတယ်။အခုလို blacklist စရင်ကနေပယ်ဖျက်ဖို့အတွက်ကာယကံရှင်ရဲ့ပြောင်းလဲလာတဲ့အပြုတ်မှုတွေလှုပ်ဆောင်ချက်တွေအပေါင်းလက္ခဏာဆောင်တဲ့တိုးတက်မှုတွေအပေါ်မှာအခြေခံတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောတယ်လို့ဆိုပါတယ်။ဥအောင်တောင်းနဲ့အတူတခြားလူပုဂ္ဂိုလ်40နဲ့အသင်းဖွဲ့89ခုဟာအမေရိကန်အစိုးရရဲ့ blacklist စီးရင်ထဲမှာထည့်သွင်းထားဆဲဖြစ်ပါတယ်။အဲ့ဒီထဲမှာ Crony Day လို့လူသိများကြတဲ့ဥတေစာရဲ့ထူးအုပ်စုနဲ့ Max မြန်မာဇော်ဇော်တို့လည်းပါဝင်နေပါသေးတယ်။အစကတော့နာမည်ပြစင်းကနေပယ်ဖျက်ဖို့မှာအဲ့ဒီလူတွေပါနိုင်တယ်လို့သတင်းထွက်ခဲ့ပေမဲ့နောက်ပိုင်းမှာမြောက်ကိုရီးယားနိုင်ငံနဲ့လက်နက်အယောင်းဝယ်ညှိနှိုင်းမှုတွေမှာပါဝင်ပတ်သက်နေတယ်ဆိုတာကြောင့်ပြတ်သွားပုံရတယ်စသဖြင့်ရေးသားထားပါတယ်အပြည့်စုံကို asianiki.com မှာတွားရောက်ဖတ်ရှုနိုင်ပါတယ်ခင်ဗျာဆက်လက်ပြီးတော့တင်ပြပေးမှာကတော့ UK နိုင်ငံမှာထုတ်ဝေတဲ့ Law Gazette မှာဆောင်းပါးရှင် Grenier Langdon Down ရေးသားထားတဲ့မြန်မာနိုင်ငံဟာစီးပွားရေးမှာသူ့ရဲ့နယ်နိမိတ်ကိုချဲ့ထွင်လာနေပြီဆိုပြီးတော့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်နိုင်ငံတကာအတိုင်းအဝိုင်းမှာအထူးကြံနေခဲ့တဲ့မြန်မာနိုင်ငံရဲ့စီးပွားရေးဟာတစတဲ့တစနေရာယူချက်ထွင်လာနေပြီဖြစ်တယ်။ဒါပေမဲ့နိုင်ငံရာချကယင်းဒီမြုပ်နှံသူတွေနဲ့သူတို့ရဲ့အကြံပေးတွေကတော့အခုနှစ်နှောင်းပိုင်းမှာကျင်းပမဲ့ရွေးကောက်ပွဲကိုစောင့်ကြည့်ကြဖို့အကြံပေးနေကြတယ်လို့យေတာထားပါတယ်။မြန်မာနိုင်ငံရဲ့အနေထားဟာအရှိတောင်အရှမှာစိတ်လှုပ်ရှားစရာအကောင်းဆုံးဈေးကွက်ဖြစ်နေပါတယ်။အထူးသဖြင့်တဘာဝအရင်းမြစ်တွေဘယ်သူမှမဖော်ထုတ်ရသေးတဲ့ဝယ်ယူစားသုံးသူဈေးကွက်ကြီးဟာကမ္ဘာအနှံ့ကယင်းဒီမြုပ်နှံသူတွေအတွက်ဆွဲဆောင်နေတယ်လို့យေတာထားပါတယ်။ဒါပေမဲ့အပြေလွှားမလုပ်နိုင်သေးပဲဒီထားပြီးတော့စောင့်ကြည့်နေရမှာကတော့အခုနှစ်ကုန်ပိုင်းမှာကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲရဲ့အနေအထားကိုအချိန်ယူလေ့လာကြဖို့ပဲရှိတယ်လို့យေတာထားပါတယ်အပြည့်စုံကို lawgazette.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဥဆက်မိုးဝေပါရှင်အခုဆက်လက်ပြီးတော့နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်မှာပါ American Indian အသုံးနှုန်းသင်ခန်းစာပို့ချချက်ကိုဒေါ်လာလတ်တန်းကတင်ဆက်မှာပါရှင်
ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော
့ chew the fat
ဖြစ်ပါတယ်စာလုံးပေါင်းက chew chew ကဝါစာတာ the the fat fat ကအဆီဆိုတော့စပိုက်ခုံရဲ့ဓာတ်ရိုက်အသေးပဲကတော့အဆီကိုဝါစာတာပေါ့ဒီအသုံးကတော့ဝင်ယွန်းစွန်းဒေသမှာနေထိုင်တဲ့ Eskimo မျိုးနွယ်စုမှာပါဝင်တဲ့ Inuit ဆိုတဲ့တိုင်းရင်းမျိုးနွယ်စုရဲ့ဓလေ့ကနေဆင်းသက်လာတယ်လို့ဆိုပါတယ်အဲ့ဒီ Inuit Eskimo ရဲ့ဓလေ့တစ်ခုကတော့ဝေလငါအစီတုံးလေးတွေကိုကျမတို့မြန်မာမှာ PK လို့ခေါ်တဲ့ချွင်းကမ်းကိုဝါတယ်လို့ဝါတယ်ရှိကြတာဖြစ်ပါတယ် Blubber လို့ခေါ်တဲ့အဲ့ဒီဝေလငါအစီတုံးလေးတွေကလည်းအတော့ကိုဝါယူရတော့အချိန်ကုန်နေအချိန်ဖြုန်းချိန်ရင်အဲ့ဒီအစီတုံးလေးတွေကိုဝါကြတယ်လို့ဆိုပါတယ်ကျမတို့မြန်မာမှာတော့အချိန်အားရင်ကုန်ဝါကြတယ်လို့ဆေးရွက်ကြီးဝါကြတယ်လို့ခေတ်လူငယ်တွေကတော့ရတာအမျိုးမျိုးနဲ့ထုတ်တဲ့ PK ကိုဝါကြတယ်လို့ပေါ့ရှင်ဆိုလိုတာကတော့ chew the fat အသုံးဟာအချိန်ကုန်ကောင်းအရေးမကြီးတဲ့အလာပတလာပစကားပြောပြီးတော့အချိန်ဖြုန်းတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာလူငယ်တွေလက်ဖေးဆိုင်ထိုင်ပြီးလေထုကြတဲ့ဘောပေါ့ဒီသုံးနဲ့ပတ်သက်လို့ George Kobe ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Let's go to our favorite tea shop down the corner of the street have some teaAnd chew the fat. I don't have much to do today.
Lando ma shi de chin ro jai le phi sai si twa ja ba su. A di ma le phi taw me a thu ja me. Di ka ni chin ro tai lut lut sia ma shi u lo di be ya ba de. U ma go na ta khaw na si ji ja ya aw.
Let's go to our favorite tea shop down the corner of the street. Have some tea and chew the fat. I don't have much to do today.
အချိန်အားလို့အလာပတလာပပြောကြမယ်အာထုကြမယ်လေထွားကြမယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
chew the fat
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒလလတန်းတင်ဆက်နေတဲ့ American idiom အသုံးနှုန်းသင်ခန်းစာအစီအစဉ်ပါရှင်အင်္ဂါနေ့နဲ့နဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီ။တရုတ်နိုင်ငံအနေနဲ့မကြာခင်မှာသွင်းကုန်အခွန်တွေရော့ချပေးတော့မယ်လို့နိုင်ငံတော်ကောင်စီကဆုံးဖြတ်လိုက်တဲ့အတွက်ဘလို့အကျိုးသက်ရောက်မှုတွေဖြစ်ပေါ်လာနိုင်မလဲဆိုတာကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
တရုတ်နိုင်ငံမှာလူကြိုက်များတဲ့ကုန်ပစ္စည်းတွေအပေါ်တွင်းကုန်အခွန်ရှော့ကောက်ဖို့တရုတ်နိုင်ငံတော်ကောင်စီကဆုံးဖြတ်ချက်ချလိုက်တဲ့အတွက်စားသုံးသူတွေအနေနဲ့အတိုင်းပြည်ပြင်ပကိုသွားစရာမလိုပဲတရုတ်နိုင်ငံထဲမှာပဲဦးစားပေးဝယ်ယူခွင့်ရတော့မှာဖြစ်တယ်လို့တရုတ်အစိုးရအရာရှိတွေကဧပြီလ30ရက်နေ့မှာပြောပါတယ်။တိုင်းပြည်စီးပွားရေးတည်ငြိမ်ရေးအတွက်ပြည်တွင်းဝယ်ယူသုံးစွဲမှုအားတိုးမြင့်မှုလိုတယ်ဆိုတဲ့အမြင်နဲ့ပြည်ပကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်အခွန်ကောက်ခံမှုရှော့ချဖို့ဝန်ကြီးချုပ်လီကေချန်းကိုယ်တိုင်ကမကထပြုကျင်းပတဲ့နိုင်ငံတော်ကောင်စီစီဝေးဘွဲကနေဆုံးဖြတ်လိုက်တာဖြစ်ပြီးသက်ဆိုင်ရာဌာနဆိုင်ရာတွေအနေနဲ့ဒီအစီအစဉ်ကိုအမြန်အကောင်အထည်ဖော်နိုင်အောင်အသေးစိတ်အစီအစဉ်တွေရေးဆွဲတင်သွင်းကြဖို့ညွှန်ကြားထားတယ်လို့ဆိုပါတယ်လူကြိုက်များတဲ့ကွန်ပစ္စည်းတွေအပေါ်အခွန်ခောက်ခံမှုရှော့ချတဲ့အစီအစဉ်ကိုဇွန်လမတိုင်ခင်မှာစတင်မှာဖြစ်ပါတယ်။ဒါပေမဲ့အလုံးအရင်းနဲ့အရေးအတွက်အများအပြားတင်သွင်းတဲ့လူသုံးကုန်အုပ်အထည်နဲ့အလကုန်ပစ္စည်းတွေအပေါ်မှာတော့အမျိုးအစားအပေါ်မူတည်ပြီးအခွန်ခောက်ခံမှုအတိုးအလျှော့ပြုလုပ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ဒါ့အပြင်ကွန်ပစ္စည်းအမျိုးအမည်အများအပြားဝယ်ယူတင်သွင်းနိုင်အောင်စစ်ကမ်းမြို့တွေမှာအကောက်ခွန်မဲ့စတိုးဆိုင်တွေဖွင့်လှစ်သွားဖို့နိုင်ငံတော်ကောင်စီကဧပြီလ28ရက်နေ့မှာဆုံးဖြတ်ချက်ချလိုက်တယ်လို့အစိုးရစီးပွားရေးအခြေအနေခန့်မှန်းရေးရုံးကအကြီးစားစီးပွားရေးညွှန်ကြားရေးမှူး New Lee ကပြောပါတယ
်။国务院出台促进这个进口相关的税费的调整和消费税的一个
ဒီဘက်ကတင်သွင်းနေတဲ့လူကြိုက်များတဲ့ကုန်ပစ္စည်းတွေပေါ်ခွန်ကောက်ခံမှုပြောင်းလဲဖို့ဆုံးဖြတ်လိုက်တာဟာဒီဘက်ကကုန်ပစ္စည်းတွေတရုတ်ဈေးကွက်ထဲကိုရှော့ရှော့ရှူရှူဝင်လာနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။လူတွေကငွေကြေးချမ်းသာလာကြတာနဲ့အမျှတရုတ်လူမျိုးတန်း100လောက်ဟာကမ္ဘာလက်ခီးသည်တွေအဖြစ်မနစ်ကပြည်ပကိုသွားလေကြပါတယ်။အဲ့ဒီကမ္ဘာလက်ခီးသည်တွေဟာသူတို့မှာဝယ်လိုအားရှိတယ်ဆိုတာကိုပြသခဲ့ကြပါတယ်။တစ်ဖက်မှာစီးပွားရေးတည်ငြိမ်မှုကိုအထောက်အကူဖြစ်စေမဲ့အဲ့ဒီလိုပြည်ပထွက်ပြီးဈေးဝယ်နေကြတာတွေကိုထိန်းထားဖို့ရည်ရွယ်ရလဲပါပါတယ်။ဒါကြောင့်တစ်ဖက်ကလည်းစင်ကန်ပစ္စည်းဝယ်ခြင်းတဲ့သူတွေအနေနဲ့ပြည်ပကိုထွက်เสียရမလို့ပဲတရုတ်နိုင်ငံထဲမှာပဲအလွယ်တကူဝယ်ယူနိုင်ဖို့အတွက်စီစဉ်ပေးတာဖြစ်ပါတယ
်အ Akulu policy beyond like that, where Lujamiare, Piscidi, Tuning and Emma Zenum Tetazuan, where you name a Piedelu, New Liga Sepioare.
现在呢，就是相关税费政策的一个调整。促使回流。那么就是这些跨国公司订单款，可以说下来呀，干的。唯有东水的兰江、平潭们，所以，每个人家公里里的呢，谁能够细料哦来辨别呀嘛，别把的。所以说，谁个对龙江变生意的，偏的这桩，有几个店铺养家的，啊，普通伢的嘞，所以，一些细个的保利事故，都你呢，变别讲变别家内嘛的。
ဒီနေ့ကနိုင်ငံခြားကွန်ပျူတာစီးရီအပေါ်တရုတ်လူမျိုးတွေငွေကြေးအများပြသုံးဆွဲနေရတဲ့အဖြစ်ကကြောသွားစီမှာဖြစ်ပါတယ်။တရုတ်စိုးရကအခုလိုပေါ်လစီပြောင်းလိုက်တဲ့အတွက်တရုတ်ပြည်မှာကြီးကနေဈေးလာဝယ်ကြတဲ့သူတွေအပေါ်မီကိုအားထားနေရတဲ့ဟောင်ကောင်ကျွန်းကလက်လျှောက်ရောင်းဆိုင်နေရဲ့စီးပွားရေးကိုအကြီးအကျယ်ထိခိုက်စေမယ်ဆိုတဲ့ပြောဆိုမှုတွေလည်းချက်ချင်းဆိုသလိုထွက်ပေါ်လာပါတယ ကုန်ပစ္စည်းတွေရဲ့တန်ဖိုးဟာတခြားနိုင်ငံတွေရဲ့စာရင်90ရာခိုင်နှုန်းလောက်ပိုများနေတယ်လို့ဂျပန်နိုင်ငံကငွေကြေးဝန်ဆောင်မှုကုမ္ပဏီကြီးဖြစ်တဲ့နိုမူရာကကောက်ယူထားတဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဒါကြောင့်လဲတရုတ်ပြည်မကြီးကသူတွေဟာနိုင်ငံခြားပြည်အင်တာသုံးပစ္စည်းတွေကနေမိတ်ကလက်ကန်အိတ်ကအစတွင်းကုန်အခွန်မရှိတဲ့ဈေးနှုန်းသက်သာတဲ့ဟောင်ကောင်ကျွန်းမှာဈေးဝယ်ထွက်နေကြတာဖြစ်ပါတယ်။တွင်းကုန်အခွန်ကိုဘလောက်အထိရှော့ချမယ်ဆိုတာကိုတော့တရုတ်အစိုးရဘက်ကအတိအကျထုတ်ပြန်ခြင်းမရှိသေးပါဘူး။ဟောင်ကောင်ကျွန်းမှာကုန်ပစ္စည်းရောင်းချတဲ့နှုန်းကျဆင်းနေတဲ့အချိန်မှာအခုလိုတွင်းကုန်အခွန်ရှော့ချမယ်ဆိုတဲ့ဆုံးဖြတ်ချက်ထွက်လာတာကြောင့်ဟောင်ကောင်ကျွန်းအတွက်ပိုပြီးအထိနာစေမှာဖြစ်ပါတယ်လူသုံးများတဲ့ကုန်ပစ္စည်းတွေအပေါ်အခွန်ရှော့ကောက်တဲ့အစီအစဉ်ကိုဇွန်လမတိုင်ခင်မှာစမ်းသပ်ကာလတတ်မှတ်ပြီးစတင်အကောင့်ထဲပေါ်မှာဖြစ်တယ်လို့ဆိုပါတယ်နိုင်ငံခြားပြည်ကုန်ပစ္စည်းတွေအွန်လိုင်းကဝယ်ယူနေတာတွေကိုလည်းပုံမှန်စစ်ဆေးတော့မှာဖြစ်ပြီးကုန်ပစ္စည်းတင်သွင်းတဲ့နေရာမှာကောက်ခံနေတဲ့ကျိုးချောင်းစီလျော်ခြင်းမရှိတဲ့အခွန်ကောက်ခံမှုတွေကိုလည်းရှော့ချပေးတော့မှာဖြစ်တယ်လို့ဆိုပါတယ်တွင်းကုန်အခွန်ရှော့ပေးလိုက်တဲ့အတွက်တရုတ်ပြည်တွင်းကလက်လီအယောင်နှုံးတုံညာတက်တမ900ခိုင်နှုန်းကနေ100ခိုင်နှုန်းအထိတက်လာနိုင်တယ်လို့တရုတ်ပြည်တဲကစီးပွားရေးပညာရှင်တချို့ကခန့်မှန်းပြောဆိုနေကြပါတယ်။အခုလိုတွင်းကုန်အခွန်ရှော့ချလိုက်တာကတစ်ဖက်မှာတရုတ်နိုင်ငံဘက်ကစီးပွားရေးပုံငွေပြနေတာကိုလည်းအထောက်အကူဖြစ်စေမယ်လို့ဆိုပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့စီးပွားရေးကိုရေရှည်မှာချင်းတွင်ရှာညှိနှိုင်းရေးအတွက်အဓိကတော့ချက်ဟာပြည်တွင်းဝယ်ယူအားမြင့်တက်လာအောင်လုပ်နိုင်မှာဖြစ်မယ်ဆိုပြီးသူတတိတွေကအစဉ်တစိုက်ပြောဆိုလာနေကြတဲ့အတွက်ဒီအချက်ကိုအစိုးရဘက်ကထုတ်ပြန်တာလည်းဖြစ်နိုင်ပါတယ်။2015ခုနှစ်ပထမ3လပတ်အတွင်းတရုတ်နိုင်ငံရဲ့လက်လီရောင်းချခဲ့ရမှုနှုန်းဟာအမေရိကန်ဒေါ်လာ 1.15 ထရီလီယံရှိခဲ့တဲ့အတွက်မိနစ်ကလည်းစာရင် 10.600 ခန့်နှုန်းတက်လာတာဖြစ်ပါတယ်။ဒါပေမဲ့အင်ယာမြေဈေးတွေအဆမတန်ကြီးနေတာလူမှုဖူလုံရေးအတွက်စိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေတာနဲ့ပညာရေးကုန်ကျစရိတ်တွေကိုပါထည့်သွင်းစဉ်းစားနေကြရတဲ့အတွက်တရုတ်နိုင်ငံအတွင်းကဝယ်ယူသုံးစွဲမှုနှုန်းဟာတခြားတိုင်းပြည်တွေရဲ့စာရင်နည်းနေသေးတယ်လို့ဆိုပါတယ်။တန်ပြီစီးပွားအခြေအနေတိုးတက်ကောင်းမွန်လာတာနဲ့အမျှတရုတ်လူမျိုးတွေကြားမှာကားဝယ်စီးတဲ့သူတွေများလာသလိုဆဲလ်ဖုန်းကွန်ပျူတာအပါအဝင်နိုင်ငံခြားပြည်လူသုံးကုန်ပစ္စည်းတွေကိုဝယ်ယူသုံးစွဲမှုလည်းများနေတာကြောင့်ဝယ်ယူသုံးစွဲသူအရေအတွက် 1 ဘီလီယံလောက်ရှိတဲ့တရုတ်ဈေးကွက်ကြီးဟာနိုင်ငံခြားကုမ္ပဏီတွေအတွက်ဝမ်ပါစရာလာရောက်ရင်းနှီးမြှုပ်နှံမှုလုပ်ကင်ခြင်းစရာဈေးကွက်ကြီးဖြစ်ပါတယ်ဒါပေမဲ့တိုင်းပြည်ထဲမှာတင်အလီဘာဘာလိုအွန်လိုင်းကနေနိုင်ငံခြားလုပ်ပစ္စည်းတွေအပါအဝင်ကွန်ပစ္စည်းမျိုးစုံကိုအလွယ်တကူဝယ်ယူနိုင်နေတဲ့ကိစ္စဟာထက်သွင်းစဉ်းစားစရာအချက်ဖြစ်တဲ့အပြင်တခြားအရေးကြီးတဲ့အချက်ကတော့တရုတ်လူမျိုးတွေဟာ GDP ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုရဲ့36%ခန့်နှုန်းသာဝယ်ယူသုံးစွဲကြတဲ့အတွက်တစ်ကမ္ဘာလုံးရဲ့ဖျားမြနဲ့နှိုင်းယှဉ်လိုက်ရင်နည်းနေသေးတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်တရုတ်လူမျိုးတွေဟာတခြားမမြင်နိုင်တဲ့အနာဂတ်ပြဿနာတွေအပေါ်စိုးရိမ်ပြီးတခြားလူမျိုးတွေရဲ့ငွေပိုစုကြတဲ့အတွက်အခုလိုဖြစ်နေတာလို့ဆိုပါတယ်တရုတ်နဲ့ဆွစ်ဇာလန်နိုင်ငံအကြား2013ခုနှစ်ကရရှိခဲ့တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အရလည်းတရုတ်နိုင်ငံကိုတင်သွင်းတဲ့ဆွစ်ဇာလန်ထုတ်နာရီတွေအပေါ်အခွန်ကောက်ခံမှုနှုန်း10နှစ်အတွင်း60ရာခိုင်နှုန်းရှော့ချသွားဖို့တရုတ်အစိုးရကသဘောတူခဲ့ပြီးဖြစ်တဲ့အတွက်တရုတ်အစိုးရဟာပြည်တွင်းဝယ်ယူမှုအားတိုးမြင့်အောင်အခုနောက်ပိုင်းတိုးမြင့်လှုပ်ဆောင်လာနေတယ်ဆိုတာတဖြည်းဖြည်းပေါ်လွင်လာနေပါတယ်။ဒါပေမဲ့တွင်းကုံအခွန်နေရှော့ချဖို့တရုတ်အစိုးရကအခုနောက်ဆုံးမူဝါဒသစ်ချမှလှုပ်ဆောင်တာဟာအစိုးရကမျှော်လင့်ထားသလိုလက်တွေ့မှာပြည်တွင်းစီးပွားတိုးတက်ရေးအတွက်ဘလောက်အထိအထောက်အကူပြုစေမလဲဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ခင်ဗျာ။
ကိုဇော်ဝင်းလိုက်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုနားဆင်ရပြီးတဲ့နောက်မှာသုဒ္ဓဆုံလင်အမေရိကန်တခင်ကိုထုံလင်းမှာပါအမေရိကန်ပြည်သူတွေလေးစားတံပိုးထားတဲ့သမရဟောင်းအိဗရာဟင်လင်ကွန်းအကြောင်းနဲ့သ
two quellon gin, nitty young as a be a tame man. American Nangan Tomo, Belo Jimba get out the less or arigo, Macan Putrika, good on you net to disset Havarish.
Could I do ye? Make it be on Suma, just knit so there, Usau Chubangere, come out in Gonson GTL Jango, Tibet Sisima, Pepiam Laloche.
Johnson is sold on Chubangan and Gonson Suro, Tamar Ibrahim Lingongo, Pura Lavia.
How dare she? The town she had Chosen Agone, Ibrahla, Sally Anima, Tamar Lingo, Lojan Kangara Suro, Augusto in Nipoundiang as a Pidavili. Lojan Kayara and Yaniga, Tamar Lingoha, Washington DC Muroga, Fort Piazza Yoma, Dusani Marinette to Piazza Chinirapo. Just snip Mululare, down my confederate binarigo, Abbe Talkan Lulo, Dugo du Cayutare, Piazza the Osa, John Wick Busca, the Nene Gongo Pilai Dali. Anything I never, not an even so by ma, Tamra Lingo, Guelon Toga Yasharapo.
How they are the Gago, same Gonzia Piaba. Do yet the Mara the Dangala, the Danaku Pion, down you grim Yala Bime. American the Mimaro, Chima, Pion Larry Pion, Lu, Swansong, Nangate, Kabati Poguji Bia. American Pionzuma, Pirin Sejigo, Sonta on Jubanga Lue, Johnson, Sonta on Swansong Gate Dubia.
How dare she? Pirin Sejigo to Gangangangi Kansaka Yadalu, Tajale, Disipuaji Sonta out to Jubangerapo. Josinet sat touching Jared, down my pinet, Tatuine, Josinego, Piatin Jared, Miao Bain, Bouncy, Union Depot Eja, the Taushia, Chosset the Kunigani, the Taushia, Chosen Nagunetti, Pipwagate, Pirin Sigala Drema, American Sitabao, Chowting, Natanjo, Tisongarelli. American the Maimaro, Twitra than you, Amiazo, Pirin Sigilo, Matant and Tareshe. The Pirin Sigilo, Sonta Sibone, American Biran Zulu Corre, Dignan and the Sabio Shini Naya, Biran Zugigo getting lighter ha, Tamra Lincoye, Gauza Mutata and Drema, Attain Shaso, Amimu to Kuba Velo, American Luto Sajidaga, Tamai Pinache, Mitchell Crowga Pioreshe.
In the hands of a lesser man, hands of a less resolute person, one who was less politically astute, it could have easily gone the other way. But
Tulao Yauja, Mapitarelu, Tulao Sumpiace, Mapiataretu, Tulao Nanganya, Mapana de Tutiao Yaye, let him assume. American yet the Manga, the mute poem, Chetua Naimare. Time met Dugaro, two in time people, two round Gajare, Nangan Parking Chiri, Sap, Yogere. Democracy Sanea, Santa Murigo, Gangang Dinale, the Lu. D. Santa Murigo, Makana, I made Democracy Sane, Jashon Tamago, Lulare Duba.
Ibia, I met same Gonziaga, Pirin Sechi, dear way, Sontakani, Chimawe, do this song to Yares Raw. Daimima, Semiji, a Peter, Nindora Guru, to mean Dugum Yala Ubia. Dana to the Mapilaraga, Tonshia, Chose Kunimasuro, do ye put the Mata Dangala, Dumawe, American Bionzuma, the Chendonga Johnsonego, Piatina Jinajago, Topiangiram, Holaya.
How dare she? The town she had chosen the moon is and Rila Dianima, Junigo Lumia Queen Pede, and Majin Yatsago, the Mara Ibrahim Lingonga, Topiangali. Do let him look at the man with Swan Sound at the Kuebo. Luda Along Danu Nimia Mushide, Sure, Yusago Laka and Tabi, Bidu Along Dandu Aquinia out Jubangali. Pirin Sigala Adre, down my pinet de Perigo, Miao by Union Dadriga, and Nayagate at Tay, Adika Sibuania de Cupiate, Pennsylvania Pine, Gettysburg Muma, Dubiojagate, Mingumuji, Pidurigo Jamutare, Tuya Cayujago, Attin Shatuinanelli.
When you read the Gettysburg Address and he says this is a government of the people, by the people, for the people, he meant that.
Gettysburg, Mingungo, Pajime, Soye, Eddie Dema, Duga, Soya Ha, Bidu Yet Poesi, Bidu Ne Poetare Poesi, Bidu Adre Poesi, Pide, Lubioge, Lu. Dear Dine to Gego, Yonji Lekan Tare Duba. Tamara Lingo Ha, Bidu Re Dre, Muyaba, Quen Yere, Bomo Yashila, or some yet bigger Duba. Luda alone Dandu, Quen Ye, Shire, Sure, American Biransu, yet Lula Ye, Jinya, Saranema, Popia, Tare, Die, American Biransu, Jigo, Democracy, Lala, Gaunri, Paul Sound Chin Don't Nine, hanging at the coup, Chilala, go to Minjinava.
Ibia, the Tamara Lingo Jump Yo, and a two yet the Mawin, Giddisbab, Migunguro, Chant Halumiaubo. American Tamima, Tin Shazo Muguni, Dega Kubebia.
Hoja Boshin, the Tanshia, Chalset, the Wunit, Noemala, Sakuyaniga, Gettysburg, Muma, Piojagate, the Mralinko, and Megungu, a good chain tea, Nala Nauta, Lunga, Zanu Zanari, Slila Nita, Suni Nitayaromeli. The Mralinko had to let Tama, Lubu Lumeye, Jejo Yesura, Queta Musam Shia, Luda Alon Danu Kuya, she is red at the old big abido, D. at the Atai, Lina, Chitong Ri, Shila Alule, a sapio big at it, Timia de Gonsang de Yababe. To Pio Big at Deep and Riga, Deep Winigo, Dingley American Pilary, Kansani Jara Bolly. To Guelum Bidden now by American Tamima, Doctor Martin Luther King Junior Rulu. Pidu Aquinine, Danu Quiri, Dread, Type Wangazare, Bokuri, Miapia Pocadalu. လူတိုင်းမဲပေးခွင့်နဲ့အတူဒီမိုကရေစီအခွင့်အရေးတွေထွန်းကားလာခဲ့တာအခုဆိုရင်အမေရိကန်ပြည်ထောင်စုမှာသမ္မတဘရက်အိုဘားမားလိုအာဖရိကနယ်ပွားသမ္မတတော်မှရှိလာပြီးမဟုတ်လားရှင့
်ဟုတ်တော့ဗျာတချိန်တုန်းကဂျွန်နေဖြစ်တာဆက်ဆံခံခဲ့ရပြီးတော့အခွင့်အရေးဆိုတာမရှိခဲ့တဲ့အာဖရိကနယ်ပွားလူမဲပြည်သူတွေဟာအခုချိန်မှာတော့အစိုးရအုပ်ချုပ်ရေးထိပ်ပိုင်းခေါင်းဆောင်နေရာတွေမှာအများပြားနေရာယူလာကြတာဒီအမြင့်ဆုံးသမ္မတယာလူအထိပဲလေသမ္မတလင်ကွန်းသာဒီအချိန်တွေကိုတွေ့လို့ရှိရင်ဂုဏ်ယူနေမယ်ထင်တယ်ဗျ
ဟုတ်တာပါရှင်ဒါနဲ့ကုသညုံရေးအနှစ်150ပြည့်သွားပြီဖြစ်တဲ့သမ္မတလင်ကွန်ကွယ်လွန်ခြင်းနှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားတွေကိုပြီးခဲ့တဲ့ဧပြီလ15ရက်နေ့တုန်းကအမေရိကန်ပြည်ထောင်စုတဝမ်းကပြားလိုက်တွင်းတမိုင်းဝင်အဖွဲ့အစည်းတွေမှာအထူးပြပွဲတွေနဲ့ဖျော်ဖြေပွဲတွေအစီအစဉ်တွေကိုလုပ်ခဲ့ကြတယ်ရှင
်ဟုတ်တယ်ဗျာကျွန်တော်လည်းအဲ့ဒီနေ့ကသတင်းတွေမှာတွေ့လိုက်ရတယ
်အဲ့လိုကျင်းပကြတဲ့အထဲမှာသမ္မတလုတ်ကြံပြစ်ခတ်ခံရတဲ့ဝါရှင်တန်မြို့တော်ကဖို့ပြဆက်ရုံမှာတော့အထူးခြားဆုံးကျင်းပခဲ့ကြတာလေလုတ်ကြံခံရတဲ့ညနေကဖြစ်ရက်ကိုအခုအနှစ်150အကြာမှာပြဆက်တစ်ခုလိုပြန်ပြီးတော့တရုတ်ဆောင်ခဲ့ကြတယ်လေ။ဒါဖြင့်အဲ့ဒီပြဆက်ရုံမှာပဲသမ္မတလင်ကွန်ရဲ့အတုံးဆောင်ပစ္စည်းတွေကိုပြကန်းတစ်ခုလုတ်ပြီးတော့လဲပြထားတယ်ရှင့်။သမ္မတလင်ကွန်တုံးခဲ့တဲ့မြင့်မန်း၊အုတ်ထုပ်၊အဝတ်အစား၊သူထိုင်ခဲ့တဲ့ထိုင်ကုန်ကစလို့သူ့ရဲ့ကိုယ်ပိုင်အတုံးဆောင်ပစ္စည်းတချို့ကိုပြသခဲ့တာလေ။လောလောနောက်သားအနာဂတ်မျိုးဆက်တွေကိုသမ္မတလင်ကွန်ဟာဘယ်လိုလူဖြစ်တယ်တိုင်းပြည်အတွက်ဘာတွေကိုစွမ်းဆောင်ခဲ့တယ်နောက်ဆုံးဘလို့လှုပ်ကြံတက်ဖြတ်ခရရဲဆိုတာကိုသိစေဖို့အပြင်သမိုင်းကိုမမေ့ချစေဖို့အခုလိုမျိုးအထိမ့်အခမ်းအနားတွေကိုလုပ်ခဲ့ကြတာပေါ့ရှင့
်ဒါနဲ့အဲ့ဒီချိန်ကသမရလင်ကိုကိုလှုပ်ကြံတက်ဖြတ်ခဲ့တဲ့သူတုံးခဲ့တဲ့တနတ်ကိုလည်းပြကြမှာပြထားတယ်မဟုတ်လားဗ
ျဟုတ်တယ်ကုသညုံကြီးအဲ့ဒီချိန်တုန်းကသမရလင်ကိုကိုပြခတ်ခဲ့တဲ့ဂျွန်ဝစ်ဘူးသုံးခဲ့တဲ့တနတ်ကိုလည်းပြခန်းထဲမှာပြထားတာလေအဲ့ဒီတနက်ကြောင့်ပဲအမေရိကန်တို့ရဲ့သမိုင်းမှာအပြောင်းလဲအကြီးကျယ်ဖြစ်ခဲ့ရတယ်လို့အကြီးမြတ်ဆုံးခေါင်းဆောင်တယောက်မထင်မဲ့ပဲဆုံးရှုံးခဲ့ရတာလို့ Ford ပြဆက်ရုံမှာသမ္မတလင်ကိုအထိမ့်မဲ့ပြပွဲကိုကြီးကြပ်သူတူဖြစ်တဲ့ Tracy Event ကပြောတယ်လေ
Its significance is that it changed the course of history.
ဒီပစ္စည်းရဲ့ထူးခြားချက်ကတော့သမိုင်းကိုအပြောင်းလဲဖြစ်စေခဲ့တဲ့လက်နက်ဖြစ်လို့ပါပဲ။အခိုက်အတန့်ကာလလေးတစ်ခုတွင်းမှာကိုကျမတို့ရဲ့အကြီးကျယ်ဆုံးသမ္မတကြီးတယောက်ကိုပြစ်တတ်လိုက်တာပါ။
အေးဗျာဒီသမရလင်ကွန်ကတော့ကွယ်လွန်သွားတာ150တိုင်ပေမဲ့အမေရိကန်သမိုင်းမှာသာမကကမ္ဘာသမိုင်းမှာပါဘယ်တော့မှပျောက်ပြယ်မသွားမဲ့လူတယောက်ပ
ါဟုတ်တာပေါ့ရှင်လူသာတည်သွားပေမဲ့နာမည်မတည်ဘူးဆိုတဲ့ပုံကိုကြီးမျိုးပေါ့ဖေဖော်ဝါရီလ15ရက်နေ့ကသမရလင်ကွန်ကွယ်လွန်ခြင်းနှစ်ပေါင်း150ပြည့်အထိမ်းအမှတ်ဝါရှင်တန်မှာလုပ်ခဲ့တော့ကလည်းအမေရိကန်အရာရှိတွေသမိုင်းပညာရှင်တွေနဲ့အထိမ်းအမှတ်အခမ်းအနားဥဆောင်စီစဉ်သူတွေကဒီအချက်ကိုပဲအဓိကထောက်ပြပြောဆိုခဲ့ကြတယ်လေဒီထဲမှာအမေရိကန်ပြည်ထောင်ရေးဝန်ကြီးဆယ်လီဂျဝဲကလည်းသမ္မတလင်ကွန်အတွက်လွမ်းသူပန်းခွေချတဲ့အခမ်းအနားမှာအခုလိုပြောသွားတယ်ရှင
့် In our minds we hear the echo of the gunshot that killed him
သူ့ကိုပြစ်သက်သွားတဲ့တနတ်တန်ကကျမတို့ရဲ့အာယုံထဲမှာအခုချိန်ထိကိုပက်တင်ထနေတော့မှပြစ်ခတ်ရတဲ့သမ္မတကိုကူညီဖို့သမ္မတထိုင်နေတဲ့နေရာစီကိုလူတွေအပြေးလွှားသွားခဲ့ကြတုံ့လှုပ်ခြောက်ခြားခဲ့ကြတာတွေကိုကျမတို့ခန်းစားကြည့်လို့ရပါတယ်သမရလင်ကွန်ကွယ်လွန်သွားတဲ့အချိန်အနားမှာရှိနေခဲ့တဲ့အက်ဒဝင်းစတန်တန်ပြောသလိုပါပဲသမရလင်ကွန်ဟာနောက်မျိုးဆက်များစွာအထိကိုသမိုင်းဝင်တွင်ကျန်နေမဲ့ပုံကိုပ
ါသူ့လိုသမိုင်းဝင်ပုံကိုမျိုးကတော့အချိန်တွေဘလောက်ပဲကြာကြာသမိုင်းမှတ်တမ်းတွေကနေပျောက်ပြယ်သွားမှာမဟုတ်ပါဘူးရှင်ကက်တီတပတ်တော်အမေရိကန်ပြည်ထောင်စုရဲ့16ရောက်မြောက်သမရလင်ကွန်အကြောင်းနဲ့သူကွယ်လွန်ခြင်း150ပြည့်အထိမ်းအမှတ်ပွဲအကြောင်းကိုဒီလောက်နဲ့ပဲရကြရအောင်လားရှင
်ကောင်းပါပြီဗျာနောက်တစ်ပတ်ကြတော့မှာပဲနောက်ထပ်စိတ်ဝင်စားစရာအကြောင်းအရာတစ်ခုခုကိုဆက်ကြသေးတာပေါ့
တော်ရရှင်တွေဘ ഹു တုဒ္ဒအဖျားဖျားချိုးပါနိုင်ကြပါစေရှင
်ဒုဒ္ဒဆုံးလေအမေရိကန်တခွင်အစီအစဉ်ကိုမခင်ဖြူတွေကတင်ဆက်သွားတာပါရှင်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လည်နေပါတယ်ရှင်
American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။လွတ်လပ်ပြီးအမိခိုကင်းတဲ့စာနာရှင်သတင်းမီဒီယာတွေမတည်ရှိနိုင်တဲ့လူအဖွဲ့အစည်းတစ်ခုဟာလွတ်လပ်ပြီးဒီမိုကရေစီနီးကျတဲ့လူအဖွဲ့အစည်းမဖြစ်နိုင်ပါဘူး။တမယိုးကြပုံနှိပ်နဲ့အသံလွှင့်မီဒီယာပဲဖြစ်စေ၊ blog, website နဲ့တခြား digital ပုံစံမီဒီယာတွေပဲဖြစ်စေ၊သတင်းလွတ်လပ်ခွင့်ကနိုင်ငံသားတွေအသိတုဒ္ဒါဒိုးစီပြီးလူသားချင်းကြဲပြန့်တဲ့ဆက်သွယ်မှုကိုဖော်ဆောင်ပေးနိုင်ပါတယ်။လွတ်လပ်တဲ့စာနာရှင်သတင်းမီဒီယာကအကျင့်ပြတ်ချစားမှုကိုဖော်ထုတ်နိုင်ပါတယ်။အရေးကြီးတဲ့ကိစ္စရပ်တွေရဲ့ကောင်းကျိုးဆိုးပစ်ကိုဖော်ပြနိုင်ပါတယ်။ဥပဒေတွေနဲ့မူဝါဒတွေကိုရှင်းလင်းပြောပြပေးနိုင်ပါတယ်။စိတ်ကူးစိတ်တန်းတွေနဲ့အများပြည်သူဆွေးနွေးချက်တွေအပြန်အလှန်ဖလှယ်ဖို့လုပ်ပေးနိုင်ပါတယ်။လွတ်လပ်တဲ့လူ့အဖွဲ့အစည်းမှာအစိုးရဟာရွေးကောက်ပွဲကနေတဆင့်တရားဝင်မှုကိုရယူတာကြောင့်ဒီကိစ္စဟာအရေးကြီးပါတယ်။အတိတုဒ္ဒကျွဲဝါတဲ့မဲဆန္ဒရှင်တွေကိုအလွယ်တကူဆွဲဆောင်နိုင်ခြင်းနဲ့ပြီးသူတို့ဟာအစိုးရရဲ့တာဝန်ခံမှုကိုကြည့်ပြီးတော့မဲထည့်ဖို့ဖြစ်နိုင်ချေပိုများပါတယ်။တည်င်းလွတ်လပ်ခွင့်ကိုအကောက်ွယ်ပေးတာကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအားကောင်းစေတယ်ဆိုတာထင်ရှားပါတယ်။ ဒီထဲမှာသတင်းအချက်အလက်တွေကိုရှာဖွေတာရယူတာမျှဝေတာစသည်အပြင်ပါဝင်ပြီးနိုင်ငံသားတွေအနေနဲ့ဆုံးဖြတ်ချက်တွေကိုအတိတုတ္တပြေဝစွာခြားနိုင်စေပါတယ်။ကမ္ဘာပေါ်ကအာဏာရှင်တွေဟာဒီအချက်ကိုသိကြပါတယ်။ဒါကြောင့်လဲသတင်းမီဒီယာနဲ့အမောင်ချထားတဲ့သတင်းတွေကိုရောက်အောင်လိုက်ယူတဲ့သတင်းတောက်တွေအပေါ်မှာတင်းတင်းကြပ်ကြပ်ထိန်းချုပ်ကြတာပါ။မေလ3ရက်နေ့ဟာကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကဒီနေ့ကိုသတ်မှတ်ပေးထားတာပါ။သတင်းလွတ်လပ်ခွင့်ရဲ့အရေးပါပုံကိုသတိပြုမိစေဖို့ဒါဇင်ပေါင်းများစွာသောနိုင်ငံတွေမှာစာနယ်ဇင်းတွေစင်စာအလုပ်ခံရ၊ဒဏ်ချခံရ၊ရက်ဆိုင်ခံရ၊အပိတ်ခံရတာတွေရှိနေတာကိုအသိပေးဖို့သတင်းတောက်တွေ၊အယ်ဒီတာတွေ၊ထုတ်ဝေသူတွေအနောက်ရှက်ပေးခံရ၊တိုက်ခိုက်ခံရ၊ထိန်းသိမ်းခံရဒါအပြင်အသက်ခံရတာတွေတောင်မှရှိနေတာကိုသတိရစေဖို့ကြည်ရွယ်သတ်မှတ်ထားတာပါစင်စာအလုပ်ခံရမယ်ဒါမှမဟုတ်အပိတ်ခံရမယ်အန်ဒရယ်နဲ့ကြုံနေရတဲ့မီဒီယာတွေကိုအားပေးထောက်ခံတဲ့သူတို့ကြွန့်ကျင်ရာအတမူဝမ်းကြောင်းအလုပ်ကိုလိုရင်းအသက်ဆုံးရှုံးသွားရတဲ့သတင်းတော့တွေကိုအောက်မေ့သတိရတဲ့နေ့တနေ့ဖြစ်ပါတယ်လူအခွင့်ရေးတရားဖြစ်တကဘာလုံးကအတိမတ်ပြုထားတဲ့သတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကာအကွယ်ပေးဖို့တာဝန်ရှိတယ်ဆိုတာကဘာတဝမ်းကအစိုးရတွေကိုသတိပေးတဲ့နေ့လည်းဖြစ်ပါတယ်သတင်းစာတွေမရှိတဲ့အစိုးရမျိုးဖြစ်တင်သလားဒါမှမဟုတ်အစိုးရဆိုတာမရှိဘဲသတင်းစာတွေပဲရှိတာမျိုးဖြစ်တင်သလားဆိုပြီးမေးလာရင်တော့ဒုတိယဖြေကိုဖြေဖို့တွန့်ဆုတ်နေမှာမဟုတ်ပါဘူးလို့အမေရိကန်ပြည်ထောင်စုကိုတည်ထောင်သူတွေထဲမှာအရှိန်အဝါအကြီးဆုံးတတိယမြောက်သမ္မတထောမတ်ဂျက်ဖာဆန်ကတခါတော့ရေးပူပါတယ်မိမိတို့အစိုးရတွေရဲ့အခြေခံဟာလူတွေရဲ့သဘောထားမြင်မှန်းဖြစ်ပြီးအဲ့ဒီအတိုင်းဖြစ်နေအောင်ထိန်းသိမ်းထားဖို့ရဟာပထမဆုံးရည်မှန်းချက်ဖြစ်တဲ့နဲ့လို့Thomas Jefferson ကရေးခဲ့ပါတယ်ခင်ဗျာ
American Soul ရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
အခုကြားခဲ့ရတာကတော့ American Soul ရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်အင်္ဂါနေ့နဲ့နဲ့ခေ VOE မြန်မာပိုင်းစီစဉ်နေကိုဆက်လက်ထုတ်လင်းနေပါတယ်အခုသတင်းချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီ။ဦးဆန်မိုးဝေကတင်ပြမှာပါရှင
်။အမေရိကန်ပြည်တော်စုကအာဖရိကအတွက်အကူအညီထောက်ပံ့မှုအသစ်ဒေါ်လာတန်ပေါင်းများစွာပေးဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတနင်္လာနေ့ကင်ညာနိုင်ငံနိုင်ရိုဘီမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောကြားလိုက်ပါတယ်။ကင်ညာနိုင်ငံမှာရှိနေတဲ့ဒုက္ခသည်6သိန်းအတွက်အကူအညီပေးတဲ့အနေနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကိုထတ်တိုးကူညီပံ့ပိုးမှုဖြင့်အမေရိကန်ဒေါ်လာ45သန်းပေးမယ်လို့ဝင်းကြီးဂျွန်ကယ်ရီကပြောဆိုပါတယ်ဒုက္ခသည်တွေကိုလက်ခံကူညီမှုပေးထားတဲ့အတွက်လည်းကင်ညာအစိုးရကိုချီးကျူးကြောင်းသူကပြောဆိုလိုက်ပါတယ်နီပေါ်နိုင်ငံမှာဧပြီလ25ရက်နေ့ကလှုပ်ခတ်ခဲ့တဲ့ငရင်နံကြောင့်အခုဆိုရင်တေဆုံးသူ9300ကျော်သွားပြီဖြစ်တယ်လို့နီပေါ်အစိုးရကသတင်းထုတ်ပြန်ပါတယ်ဟီမွန်တာတောင်တလန်တဝိုက်တောင်ပေါ်ကကျလာတဲ့ကြောက်တုံးတွေအောက်မှာပြိပြီးတော့တေဆုံးနေတဲ့နောက်ထပ်အလောင်း100ခုပါထက်တွေ့ပြီမယ်ဆိုရင်တေဆုံးသူ9365ဦးရှိသွားပြီဖြစ်ပါတယ်အဲ့ဒီထဲမှာနိုင်ငံခြားသားအများအပြားလဲပါဝင်ပါတယ်နီပေါ်နိုင်ငံမှာအင်အားပြင်းထန်တဲ့မေခင်ရင်လှုပ်ပြီးတော့လူပေါင်း9000ကျော်တေဆုံးခဲ့ပြီးထောင်ပေါင်းများစွာထိခိုက်ဒဏ်ရာအနာဒရရတွေဖြစ်ခဲ့တဲ့အပြင်အိုးအိမ်တွေပျက်စီးဆုံးရှုံးခဲ့ရပြီးတဲ့နောက်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတစ်ခုနဲ့ဘာသာရေးအသင်းအဖွဲ့တွေကနီပေါ်နိုင်ငံကတင်ရှိနေတဲ့အကျွေးတွေကိုရော်ပေးကြဖို့အတွက်အကျွေးရှင်တွေကိုတောင်းဆိုလိုက်ပါတယ် Jubilee Network USA အဖွဲ့ဟာဘာသာရေးအဖွဲ့တွေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေစီးရဲမွေးတည်မှုပပျောက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ညွန်ပေါင်းအဖွဲ့ဖြစ်ပါတယ်။မြေငြိမ်မလှုပ်ခင်တုန်းကနီပေါ်နိုင်ငံဟာနိုင်ငံတကာငွေချေးသူတွေထံကနေနှစ်စဉ်ဒေါ်လာတန်220ကိုအကျွေးပြန်ဆက်နေရတယ်လို့ဆိုလိုက်ပြီးတော့အဲ့ဒီလိုနောက်ပိုင်းမှာထပ်ပေးဆောင်နေရမယ့်အကျွေးတွေဟာနိုင်ငံပြန်လည်တည်ဆောက်ရေးလုပ်ငန်းတွေမှာအသုံးပြုဖို့ဖြစ်တင်တယ်လို့ပြောပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုဦးဆန်မွေကပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါ။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်။VOA မြန်မာပိုင်းကနေတနေ့ကို3ချိန် Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ VOA စီစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်။သွားရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.